Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ထုတ်မီတာ24 40 51နဲ့လိုက်လမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube Channel တွေကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တို့ပေါင်းစားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တာညူပါဒီနေ့ကြေညာပေးမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံအရှေ့ကျန်းတဲ့တောင်ပိုင်းကရုရှားခြေကုပ်နေရာတွေကိုယူကရိန်းကတံမြန်ထိုးစစ်ဆင်ရမှာနှိကွေးနေပုံရပြီးတော့ရလက်ကိုအကဲဖြတ်ဖို့ကတော့ဆောလုံးသေးတယ်လို့အမေရိကန်ထိပ်တန်းစစ်ဘက်တာဝန်ရှိသူကပြောပါတယ်နောက်တော့အမေရိကန်စစ်သည်တူဟာကိုရီးယားနှစ်နိုင်ငံကြားကပူးတွဲလုံခြုံရေးယူထားတဲ့ area ကိုပိုင်းထားတဲ့နေကြားကိုအင်ကာနီကတရားမဝင်ဖြတ်ကျော်ဖြတ်သွားပြီးတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆပါတယ်ဆရတဲ့ဒီထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြေညာပေးတော့ရှိပါတယ်ခင်ဗျာ
โอเคကိုတာညူကြီးဒီလေမကြခင်ကြားကြအမာတွေထဲမှာတော
့လေရင်နဲ့ပဲဘုံနေချအိမ်လေးအိမ်မီးလောင်တယ်တူဦးတန်ရရတယ်အကျင်းရေရတ
ော့ကြားရတာကတော့ရွှေဘုံနယ်တဲကချေးရွာတွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အကြောင်းမှာအပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့အခါကြားအမာဖြစ်ပါတယ်ဒါပြင်သုံးနိုင်ငံဆက်အဝေးပြေးလမ်းအခြေအနေရိုဟင်ဂျာနေရပြိုင်မှာတရုတ်ပတ်သက်မှုရွှေဘုံနဲ့ကောလင်းနယ်တဲကရွာတွေကိုအတိုက်ခိုက်ခံရပုံနဲ့ရခိုင်ကမူခါမုံတိုင်းတံပြည်သူတွေရဲ့အခြေအနေတွေကိုစောင်းပါတွေကိုလည်းရှုမြင်ကြကြရမှာပါဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံ၏သတင်းစောက်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေနဲ့ကဘာတလောစီးအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးကတော့ဒီကနေ့နဲ့ထိပ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြကြမှာပါ
ယူကရိန်းနိုင်ငံရှိဂျန်နဲ့တောင်ပိုင်းမှာရှိတဲ့ရုရှားခြေကုပ်နေရာတွေကိုယူကရိန်းကတံမြန်ထိုးစစ်ဆင်တဲ့နေရာမှာနှိကွေးနေပုံရပြီးတော့ရလက်ကိုတော့အကဲဖြတ်ဖို့ဆောလုံးသေးတယ်လို့အမေရိကန်ထိပ်တန်းစစ်ဘက်တာဝန်ရှိသူကပြောပါတယ်။ဂျွန်လကလေးကဆိုရင်တော့ယူကရိန်းဟာနေမီ200ကီလိုမီတာ250လောက်ကိုပြန်သိမ်းယူနိုင်ခဲ့ပြီးတော့ရုရှားကတော့နေမီအတော်များများကိုထိန်းချုပ်ထားဆဲရှိတယ်လို့စစ်ဘက်သုံးသပ်လေးလာသူတွေကပြောပါတယ်။သူအမြင်ရတော့မအောင်မြင်ဘူးလို့ပြောလို့မရပါနဲ့ဒီလိုမျိုးဆုံးဖြတ်ပြောနိုင်မှုတွေအချင်းစောလုံးသေးတယ်လို့အမေရိကန်စီးဥစီဖွဲ့ရဲ့ကြီးကဲဗိုလ်ချုပ်ကြီးမတ်မဲလီကပင်နဂွန်စစ်ထနာချုပ်မှာသတင်းတောက်တွေကိုပြောပါတယ်ပထမဆုံးချက်ကတော့ရုရှားဟာတကယ့်ကိုရှုပ်ထွေးတဲ့ခံစစ်တစ်ခုကိုလနဲ့ချီပြီးတော့လုပ်ယူခဲ့တာလို့ဗိုလ်ချုပ်ကြီးမဲလီကပြောပါတယ်ရုရှားတပ်တွေဟာမိုင်းကွန်းတွေတင့်ကားတွေဝင်လို့မရအောင်အတားစီတွေနဲ့ဝါယာစီးတွေနဲ့ခံစစ်ပြင်ထားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းမကြသေးခင်ကဗာဂနာကြီးစားအုပ်စုရဲ့ပုံကံမှုကြောင့်ရုရှားတပ်တွေမှာစိတ်သက်ရေးရာအများကြဆင်းနေပြီးတော့အမိန့်ပြီးတဲ့ထိန်းချုပ်မှုစနစ်ကလည်းရှုပ်ထွေးနေတယ်လို့သူကပြောပါတယ်။အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကတော့အနောက်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းစီးရေးမှာပို့ပြီးတော့ထဲထဲဝင်ဝင်ဆက်ပြီးတော့အကူအညီပေးဖို့ဆိုပြီးတော့တောင်းဆိုနေပါတယ်ခင်ဗျာ
။အိန္ဒိယမှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးနိုင်ငံများရဲ့ဗန္ဒားဟိတ်ဝန်ကြီးများအစည်းအဝေးမှာယူကရိန်းစစ်ပွဲနဲ့ပတ်သက်လို့သဘောထားကွဲခဲ့ကြတယ်လို့ကြွေးမီပြန်လည်ပြင်ဆင်ရေးမှာလည်းတိုးထက်မှုသိသိသာသာမရရှိခဲ့ပဲအင်္ဂါနေ့ကအစည်းအဝေးပြီးဆုံးသွားခဲ့ပါတယ်။ပူတော်ထုတ်ပြကြပါရုရှားယူကရိန်းစစ်ပွဲအရေးအလုံးသဘောတူညီနိုင်မဲ့စကလုံးအသုံးလုံးညီနိုင်မရဖြစ်ခဲ့ပေမဲ့အဓိကကိစ္စရပ်တွေမှာတိုးတက်မှုရှိလာခဲ့တဲ့အကြောင်းအိန္ဒိယဗန္ဒားဟိတ်ဝန်ကြီးနီမာလာစီတာရမန်ကဂန္ဒီနဂါမှာနှစ်ရက်ကြာချင်းပါတဲ့ဗန္ဒားဟိတ်ဝန်ကြီးများနဲ့ဘိုဘန်အုပ်ချုပ်ရေးမှူးများထိပ်သီးအစည်းအဝေးမှာသတင်းတောက်တွေကိုပြောကြားပါတယ်။ဒီအစည်းအဝေးမှာ G20 ဗန္ဒားဟိတ်ဝန်ကြီးတွေဟာဘက်ဆုံဖွံ့ဖြိုးတိုးတက်ရေးဘဏ်ပြုပြင်ပြောင်းလဲရေးအခွန်အခ Digital Crypto ငွေကြေးဆိုင်ရာစည်းမျဉ်းတွေနဲ့ရာသီဥတုပြောင်းလဲမှုကိုလိုက်လျောညီထွေဖြစ်စေမဲ့ဗန္ဒားဟိတ်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဝင်ငွေနှနိုင်ငံတွေအတွက်ကြွေးမြည်ပြင်ဆင်ချက်ရဖို့လည်းအဓိကဆွေးနွေးခဲ့ကြပေမဲ့တရုတ်နိုင်ငံကတွန်းဆွနေကြောင်း G20 အဖွဲ့ဝင်နိုင်ငံအများပြားကထောက်ပြခဲ့ကြပါတယ်
။အမေရိကန်စစ်သည်တူဟာကိုရီးယားနှစ်နိုင်ငံကြားကပူးတွဲလုံခြုံရေးယူထားတဲ့ area ကိုပိုင်းထားတဲ့နေကြားကိုအင်ကာနေတို့ကတရားမဝင်ဖြတ်ကျော်ဝင်ရောက်ပြီးတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆပါတယ်။ဒီနှစ်နိုင်ငံလုံခြုံရေးနယ်မြေမှာလဲပတ်နေတဲ့အဲ့စစ်တီဟာနေဆက်မြင့်ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်သွားတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနရရှိသူကပြောပါတယ်ဒီမတော်ဆဖြစ်မှုကိုဖြေရှင်းနိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်သူဟာစစ်စည်းကမ်းဖောက်ပြမှုနဲ့အချုပ်ခန်းထဲမှာတလခွဲနေခဲ့ရပြီးတော့အမေရိကန်ကိုပြန်ပို့ဖို့လေစိတ်ကိုခေါ်ယူထားတဲ့အချိန်မှာလေရင်ပုံကိုရောက်မလာခဲ့တာလို့အဲ့ဒီအမေရိကန်ရရှိက VOA ကိုပြောပါတယ်အချိန်ထဲမှာတော့အခုဒီနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာတော့မြောက်ကိုရီးယားနိုင်ငံကပက်ထင်းတက်ဒုံးနှစ်ဆင်းအရှိတ်အဝါချမ်းကိုပစ်လွှတ်လိုက်ပြီးတော့နှစ်ဆင်းလုံးဟာဂျပန်ပင်လယ်ပြင်မှာရှိတဲ့စီးပွားရေးဆောင်တွင်းကိုကြာရောက်ခဲ့ပုံရတယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောဆိုထားပါတယ်ခင်ဗျာ
ဘယ်လရုစ်အော်တာဘိုက်တွေကလွတ်လပ်တဲ့ယောပါအသံရေဒီယိုပအဝင်သတင်းဌာနအတော်များများမှလောက်ကင်ကဲဘူးသူထင်ရှားတဲ့သတင်းတော့ ီယာခန်နီကိုတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။ဒါဟာဘလာရုစ်မှာမီဒီယာသမားတွေကိုပြစ်မှတ်ထားဖမ်းဆီးနေတဲ့နောက်ဆုံးဖြစ်ရဖြစ်ပြီးအဖမ်းခံတရဲနောက်အရေးအတွက်က30ကျော်နေပြီဖြစ်ပါတယ်။ဘလာရုစ်မြို့တော်မင်းစ်မှာရှိတဲ့အီယာခန်နီရဲ့နေအိမ်တိုက်ခန်းကိုတနင်္လာနေ့ကရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးသူ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကွန်ပျူတာနဲ့ဖုန်းတွေကိုလည်းသိမ်းဆီးသွားခဲ့ပါတယ်။ခန်နီကိုလက်ရှိမှာအက်ကရစ်တီနာစစ်ကြောရေးစခန်းမှာထိန်းသိမ်းထားပြီးရှေ့နေရောမိသားစုနဲ့ပါတွေ့ခွင့်မရသေးကြောင်းတမိဖြစ်သူပိုလီနာကလွတ်လပ်တဲ့ဥရောပအသံ RFE ကိုပြောကြပါတယ်။အက်ကရစ်တီနာစစ်ကြောရေးစခန်းအဆိုရပြီးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်ရမှာနာမည်ဇိုးနဲ့ကြော်ကြားတယ်လို့ဘယ်လာရုစ်လူခွင့်ရေးအဖွဲ့ VRS နာကပြောကြားပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.3 kHz 5.53 kHz 14.3 kHz 5.59 kHz 15.95 kHz 15.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကားပြီးတော့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာထိုင်းဝန်ကြီးချုပ်ဖြစ်ရာထားခံတဲ့ Peter Lindbergh ဟာသူဝန်ကြီးချုပ်ရွေးခါမယ်ဆိုရင်တော့သူ့ရဲ့ Move Forward ရှေ့သို့ချီပါတီရဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုပြန်ထိန်းညှိသွားဖို့လိုလားပေမဲ့ထိုင်းပြည်ရင်စနစ်အပေါ်ပုတ်ခတ်မှုကိုတားမြစ်ထားတဲ့ဥပဒေပြင်ဆင်မဲ့အစီအစဉ်ကိုတော့ပြန်ရုပ်မှာမဟုတ်ဘူးဆိုပြီးတော့အင်ကာနေကဂရီးပြုပြောပါတယ်ထိုင်းစစ်အုပ်စုဟာမျှော်လင့်ထားတဲ့အချိန်သူ့ကိုပိတ်ဆို့ဖို့ကြိုးပမ်းနေတယ်လို့ Writer သတင်းဌာနနဲ့ Interview မှာရှင်းပြထားပြီးတော့ထိုင်းနိုင်ငံဟာအပြောင်းလဲလိုလားတဲ့လူထုရဲ့ပြင်းပြတဲ့ဆန္ဒနဲ့ခေတ်သစ်တစ်ခုတည်းကိုဝင်ရောက်နေပြီလို့လည်းသူကပြောပါတယ်Mr. Peter ရဲ့ရှေ့သို့ချီပါတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲမှာအများစုအနိုင်ရထားပြီးမဲ့လို့အစိုးရဖွဲ့ဖို့အတွက်ပထမအကြိမ်ကြိုးပမ်းမှုမှာမအောင်မြင်ခဲ့ပါဘူးအခုဒုတိယအကြိမ်ဖြစ်တဲ့လွှတ်တော်နှစ်ရပေါင်းပြီးတော့ Mr. Peter ကိုဝန်ကြီးချုပ်ဖြစ်တဲ့အခုဗိုလ်ချုပ်နေမှာထပ်မဲခွဲဖို့ရှိနေပါတယ်ပြီးခဲ့တဲ့မဲခွဲမှုမှာတော့စစ်တပ်ကခံထားတဲ့အထက်လွှတ်တော်ရဲ့မဲတွေမရခဲ့တာကြောင့်တည်ဆဲဖွဲ့စည်းပုံအရဝန်ကြီးချုပ်ဖြစ်ဖို့အတွက်မဲအလုံးလောက်မရခဲ့ပါဘူးအခုဒုတိယအကြိမ်မဲခွဲရင်တော့ဘလို့ပဲရလက်ထွက်လာလားထိုင်းလူဖွဲ့စည်းဟာတိုးတက်နေပြီးတော့အစ်စ်တစုံတရာကိုတောင်းဆိုနေတယ်လို့သူကပြောပါတယ်။ရှေ့သို့ချီပါတီဟာသူ့ရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကြောင့်လူငယ်တွေရဲ့ကြီးမားတဲ့ထောက်ခံမှုကိုရရှိပြီးတော့ပြီးခဲ့တဲ့မေလ14ရက်ရွေးကောက်ပွဲမှာမထင်မှတ်လောက်အောင်ပဲအနိုင်ရရှိခဲ့တာဖြစ်ပါတယ
်။နဇာဖြတ်ကျော်အကြံဖက်မှုနဲ့ပတ်သက်ပြီးတာလီဘန်ခေါင်းဆောင်တွေနဲ့အဓိကကြားတဲ့ဆွေးနွေးပွဲတွေလုပ်ဖို့ပါကစ္စတန်အကြီးအကဲကိုယ်စားလှယ်တအူးဟာအာဖဂန်နစ္စတန်ကိုဗိုလ်တုနေမှာသွားဖို့ရှိကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်အရာရှိတအူးက VOA ကိုအင်္ဂါနေ့ကအတည်ပြုပြောကြပါတယ်။အာဖဂန်နစ္စတန်နယ်စပ်တခြားထွက်ပြေးတိမ်းရှောင်နေတဲ့စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံအတွင်းနယ်စပ်ဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့စွပ်စွဲချက်တွေကြီးမားလာနေချိန်မှာအခုလိုနှစ်ဖက်တာဝန်ရှိသူတွေတွေ့ဆုံကြမှာပါပါကစ္စတန်အစိုးရရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်ဖြစ်အသစ်ခန့်အပ်လိုက်တဲ့အာဆစ်ဒူရနီဟာကဘူးမြို့တော်မှာနိုင်ငံအပြန်အလှန်ကုန်သွယ်ရေးစီးပွားရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုအဓိကထားပြီးရွှေ့နေပါမယ်ဒူရနီရဲ့ခီးစဉ်ဟာအထူးသဖြင့်ပါကစ္စတန်အာဖဂန်မိုင်းထောက်600နေစားတစ်ချောက်စစ်သွေးကြွတွေတိုက်ခိုက်လာတာအချိန်ကုန်မြင့်လာနေပြီးဇူလိုင်7ရက်ကတည့်ရက်ထက်မှပဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ပါကစ္စတန်စစ်သား12ဦးတိတ်ဆုံးခဲ့ပါသေးတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာဒီနေ့ထက်တိတ်ဆုံးအောင်သူအရေအတွက်က400ကျော်နေပြီးတိတ်ဆုံးအောင်သူအများစုကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်
။အစ္စရေးနိုင်ငံသမ္မတအဇက်ဟာဇော့ဟာအမေရိကန်သမ္မတအိမ်ပြီးတော့မှသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ပြီးတော့အစ္စရေးနိုင်ငံဟာဒီမိုကရေစီစနစ်ကိုထိန်းသိမ်းထားပါမယ်လို့ကတိပေးပြောဆိုလိုက်ပါတယ်။အစ္စရေးမှာသမ္မတအစ္စရေးသမ္မတဟာဒီယာဒူးမာဒီအာနာရှိတာတဲ့နိုင်ငံအကြီးအကဲအဆောင်အဝါသဘောမျိုးဖြစ်ပါတယ်။တစ်ဖက်မှာဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးဟာအစ္စရေးနိုင်ငံမှာတရားရေးစနစ်ကိုပြင်ဆင်ဖို့စီစဉ်နေမှုဟာအငြင်းပွားစရာဖြစ်နေပြီးတော့ဂျော်ဒန်မြေအနောက်ဘက်ကမ်းဒေသမှာရွှေ့ပြောင်းခြေချနေရတဲ့တိဆောက်နေတဲ့အပေါ်မှာလည်းအမေရိကန်ဘက်ကစိုးရိမ်မှုတွေတိုးလာချိန်မှာအစ္စရေးသမ္မတကအခုလိုပြောဆိုသွားတာပါ။သမ္မတဘိုင်ဒန်နဲ့အင်ပီရိုမှာတွေ့ဆုံစဉ်အတွင်းအစ္စရေးနိုင်ငံတွင်ကိုယ်လဲမှုတွေခိုက်တန့်ကြုံနေရတယ်ဆိုတာကိုဝန်ခံပြောဆိုပေမဲ့အစ္စရေးနိုင်ငံဟာဒီမိုကရေစီစနစ်ခိုင်မာအားကောင်းရှင်သန်နိုင်ပါတယ်လို့သူကအာမခံပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဝန်ကြီးချုပ်နေတန်ယာဟူးနဲ့မနေ့တုန်းကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးပြီးတော့လာမယ့်ဆောင်းဦးပေါက်မှာအမေရိကန်ကိုလာရောက်ဖို့အစ္စရေးဝန်ကြီးချုပ်ကိုသမ္မတကဖိတ်ကြားခဲ့ပါတယ်။အစ္စရေးမှာတော့ဝန်ကြီးချုပ်နေတန်ယာဟူးရဲ့တရားရေးစနစ်ပြောင်းလဲရေးကိစ္စတွေပေါ်မှာဆန္ဒပြကန့်ကွက်မှုတွေကြေပြန့်ပြန့်ဖြစ်လာတယ်လို့အနောက်ဘက်ကမ်းဒေသမှာအင်အားသစ်ဆောက်လုပ်ရေးတွေကိုဝန်ကြီးချုပ်ကခွင့်ပြုပေးထားပါတယ်။အစ္စရေးနိုင်ငံတွင်ပြင်းထန်တဲ့ကိုယ်လဲမှုတွေရှိပေမဲ့အစ္စရေးနိုင်ငံရဲ့အကြီးအကဲအနေနဲ့သူပြောနိုင်တာကတော့ညီညွတ်စွာသဘောတူညီမှုရဖို့အမြဲကြိုးစားနေပါတယ်လို့အစ္စရေးသမ္မတကသမ္မတဘိုင်ဒန်ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။အမှုပြင်းလာတာနဲ့ဆက်ဆက်အကြောင်းတွေကြောင့်နှစ်စဉ်တည်ဆုံးရသူတွေဟာတိတ်နေချီရှိနေတဲ့အတွက်အစိုးရတွေအနေနဲ့အပူဓာတ်ကာကွယ်စီမံချက်တွေချမှတ်ဖို့ကမ္ဘာမိုးလေဝသအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ Nature Medicine သိပ်ပန်ချာနယ်ရဲ့လေလာချက်အရ2022ခုနှစ်တွင်ဥရောပမှာတဲ့အပူနဲ့ဆက်ဆက်အကြောင်းတွေကြောင့်လူ6000ကျော်သေဆုံးခဲ့ရတာပါ။အဲဒီလိုမသိအောင်ကြိုတင်ကာဝေနိုင်တာမို့ကာဝေအစီအမံတွေကိုတေချာချမှတ်ပြင်ဆင်ထားဖို့လိုတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ကြီးကဆိုပါတယ်။ကမ္ဘာကြီးပူနွေးလာတာကြောင့်ကမ္ဘာတစ်ဝှမ်းမှာလူအသက်အန္တရာယ်ထိခိုက်နိုင်တဲ့အပူလမ်းတွေပြန့်နှံ့တာကဖြစ်ရောဖြစ်စဉ်အသက်တဘောဖြစ်လာနေတယ်လို့လည်းသတိပေးလိုက်ပါတယ်။မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးကြပါဘာအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်ရိုဟင်ဂျာတရားပြရေးတရုတ်ပတ်သက်မှုအကြောင်းကိုမကြားမီတုံးနိုင်ငံဆက်အဝေးပြေးလက်မှအကြောင်းအနည်းအဦးဆုံးနှ ಾಸ င်ကြီးကြရအောင်ပါအိန္ဒိယမြန်မာထိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဇွန်လ16ရက်ကတွေ့ဆုံခဲ့တဲ့မဲခေါင်ကင်းကအစည်းအဝေးမှာအိန္ဒိယအနေနဲ့ရလဒ်တစုံတရားမထွက်ဖဲမြန်မာနဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးအတုံးကြကန်တက်တက်သားဖြစ်သွားတဲ့အကြောင်းနိုင်ငံရေးလှိလာသူတွေကပြောကြပါတယ်ဒီအကြောင်းကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပ
ါ။တနင်္ဂနွေနေ့ကထိုင်းနိုင်ငံဘန်ကောက်မှာကျင်းပသွားတဲ့မဲကောင်ဂင်ကာအစည်းအဝေး MGC မှာသုံးနိုင်ငံအဝေးပြေးလမ်းမကြီးတည်ဆောက်ရေးကိုဦးတည်ဆွေးနွေးခဲ့ပေမဲ့အချိန်ကိုက်ကျင်းပတဲ့ဒီအစည်းအဝေးဟာထိုင်းနဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံရေးအတုံးချမှုတသက်ဖြစ်ကြောင်းမြန်မာနိုင်ငံရေးလေးလာသူတွေကသုံးသပ်ပါတယ်။အင်ဒိုနီးရှားခီးစဉ်ကနေထိုင်းကိုရောက်လာတဲ့အိန္ဒိယနိုင်ငံသားဦးဝင်ကြီးဒေါက်တာဂျိုင်ရှန်ကာဟာမဲကောင်ဂင်ကာပူပေါင်းဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်အောက်မှာထိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံသားကြီးဝန်ကြီးတွေကိုတွေ့ဆုံခဲ့တာပါ။ရာခိုင်နှုန်း90နီးပါးပြည်စည်းနေတဲ့သုံးနိုင်ငံအဝေးပြေးလမ်းမကြီးတည်ဆောက်ရေးလုပ်ငန်းမှာမြန်မာဘက်ကကြန့်ကြာနေတာကိုအိန္ဒိယဘက်ကအဓိကထားဆွေးနွေးခဲ့ပါတယ်။တကယ်တော့ဒီတွေ့ဆုံဆွေးနွေးပွဲဟာမကြခင်အနားယူတော့မဲ့ထိုင်းအင်ဆောက်အစိုးရအဖွဲ့ကမြန်မာစစ်ကောင်စီကိုနိုင်ငံတကာကအတိမတ်ပြုလာအောင်ဖန်တီးပေးတဲ့တွေ့ဆုံပွဲတစ်ခုလို့သာမြင်မိကြောင်းအိန္ဒိယ for မြန်မာကစလိုင်းဒွန်ခါကပြောပါတယ်။ဒါကြောင့်အိန္ဒိယကအတုံးချခံတသက်ဖြစ်နေတယ်လို့သူကဆိုပါတယ်
။ဒီတွေ့ဆုံမှုကိုကြည့်မယ်ဆိုရင်အိန္ဒိယဘက်ကနေရလဘာမှတီတီကြကြမျောလိမ့်လို့ရတဲ့ဟာမျိုးမရှိပါဘူး။ပထမကြောင်းရတော့ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းမကြခင်မှာအနားယူတော့မယ်။နောက်ဒီစကားစကားလည်းဒီနှစ်နှစ်ကျော်ထိပြည်သူလက်ခံမှုမရတဲ့ခါကျတော့ယနေ့ချင်းဒီတိုင်းပြည်ကိုအုပ်ချုပ်ခွင့်မရတဲ့ဒီစာကစားဖြစ်နေတယ်ဆိုတော့အဓိကအဖြစ်ဒီတွေးဆမှုကတော့ဘလိုခေါင်းစဉ်မျိုးပဲတတဘလိုအခြေအနေမျိုးပဲအခြေခံပြောမဆွေးနွေးဒီရလကတော့ဘာမှအိန္ဒိယအတွက်အသုံးဝင်တာမရှိဘဲနဲ့ဒီဟာကိုအမြစ်ထွက်အောင်တုံးနေတဲ့ဟာကတော့ဒီစကားစားနိုင်ငံခြားရေးဝန်ကြီးပါပဲမြန်မာနိုင်ငံစကားစားပါပဲဒီအာဏာရှင်တွေရဲ့အတုံးချမှုကိုအိန္ဒိယကသတိမထားဘဲနဲ့လိုက်လျောအတုံးချခံနေတဲ့ပုံစံမျိုးလို့ပဲကျွန်တော်မြင်ပါတယ
်အိန္ဒိယဟာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေအယက်သားတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးလူသိရှင်ကြားမှတ်ချက်ပေးဝေဖန်တာမျိုးမရှိခဲ့ပါဘူးဒီသုံးနိုင်ငံတွေ့ဆုံပွဲမှာတော့မြန်မာနဲ့နယ်စပ်လုံခြုံရေးကိုစိုးရိမ်မိကြောင်းမကြသေးခင်ကသူ့နိုင်ငံသားတချို့တပ်ဖြတ်ခံရတဲ့ကိစ္စကိုရည်ညွှန်းပြီးပြောခဲ့ပါတယ်။ချင်းလက်နက်ကင်တပ်ဖွဲ့ CDF ကတော့လူသက်တရခံကိုဖမ်းဆီးပြီးအိန္ဒိယကိုလွှဲပြောင်းပေးခဲ့ပါတယ်။ဒီကိစ္စကိုကြည့်မယ်ဆိုရင်အိန္ဒိယအနေနဲ့သူ့ရဲ့နယ်စပ်လုံခြုံရေးမှာစစ်ကောင်စီကိုအားကိုးလို့မရတာထင်ရှားကြောင်းစလိုင်းဒိုခတ်ကပြောပါတယ်။နယ်စပ်လက်နက်ကင်တွေကအိန္ဒိယနဲ့ပူးပေါင်းမှုအစဉ်အသင့်ဖြစ်နေတယ်ဆိုတဲ့ကြေညာချက်တွေလည်းရှိနေတာပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာမြန်မာအိန္ဒိချင်းတရုတ်နိုင်ငံကချင်းကပ်ပုံမျိုးပဲမြန်မာအပေါ်ချင်းကပ်နေပုံရတယ်လို့စလိုင်းဒိုခကပြောပါတယ
်ဒီအိန္ဒိယကတော့တောက်လျှောက်သူမြန်မာနိုင်ငံပေါ်မှာချင်းကပ်မှုကလုံးတပြားကကျွန်တော်တို့ပြည်သူတွေတောင်းဆိုပြီးမှပြည်သူတွေနဲ့ပူးပေါင်းပေးဖို့ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွေပြုပြီးမှတရုတ်ရဲ့လုံဆောင်ချက်အတိုင်းကိုဒီအတုခိုးပြီးမှလိုက်လုံနေတဲ့အနေအထားဖြစ်တယ်ဆိုတော့ဒီအိန္ဒိယရဲ့လက်ရှိလုံဆောင်ချက်တွေကိုကျွန်တော်တို့ခြုံပြမတုံးတက်မယ်ဆိုရင်ဒီစကားဆရှိကနေသူ့ကိုကြိုးရှိပွားရေးပြန်လေပတ်အောင်အကာအကွယ်ယူနိုင်မလားမယူနိုင်ဘူးလားဆိုတဲ့ဟာကိုဒီတွန်းနေတဲ့ပုံစံမျိုးဖြစ်တယ်ဒီပုံမှာစကားလေးအကာအကွယ်မပေးနိုင်ဘူးဆိုရင်နောက်ပိုင်းကျအိန္ဒိယရဲ့ယက်တီချက်ကလည်းပြောင်းလဲလာနိုင်ချေရှိတယ်လို့တော့ကျွန်တော်တုံးတက်မြင်ပါတယ်ဟုတ
်အိန္ဒိယဟာနေဆက်ကနာဂတပုံကိစ္စမှာစစ်ကောင်စီရဲ့အကူအညီနဲ့အပေးယူလုပ်ပြီးနှိမ်နင်းခဲ့တာမျိုးရှိပါတယ်ဒါကြောင့်စစ်ကောင်စီနဲ့ဆက်ဆံရေးကိုသူကဆက်ရှိချင်နေတာပါတရုတ်နိုင်ငံနဲ့လည်းနယ်စပ်ပြဿနာတွေရှိနေပေမဲ့ BRI စီမံကိန်းမှာတရုတ်နဲ့ပူးပေါင်းမှုလည်းကတိပြုထားပါတယ်ဒါတွေအားလုံးကိုအိန္ဒိယကအပေးယူလုပ်ပြီး တန်ကင်းတမန်ကင်းနဲ့စီးပွားရေးကိုချိန်ညှိထားတယ်လို့တချို့ကဆိုပါတယ်။ဒါကြောင့်လဲလက်ရှိမြန်မာအရေးမှာတက်လာတဲ့အစိုးရတရက်နဲ့ဆက်ဆံမယ်ဆိုတဲ့သဘောထားရှိကြောင်းနိုင်ငံရေးသုံးသပ်သူဦးဖေတန်းက VOA ကိုပြောပါတယ်
ဒီလိုကြီးဒီအစည်းအဝေးနိုင်ငံပါညာချုပ်ကျော်နေတဲ့လက်ရှိမှာဒီမိုကရေစီအားကြီးကိုအားပေးရတော့မကျေဘူးတော့ဒုက္ခတွေတွေကိုတောင်းပါပြုနေတဲ့သိပြီးတော့သွားတယ်လို့လက်ခံရတဲ့ရှိမှရှိတော့အဲဒီပေါ်လာတဲ့အားကြီးတွေဆိုတော့ဒီစီမှာအပြီးပါလည်းမပြူဘူးပြီးပြတာလည်းမရှိဘူးအဲဒါတောက်လျှောက်အိန္ဒိယရဲ့ခြေတုံးပါလေပေါ်စီပေါ့အဲသူတို့ရဲ့တရုတ်နဲ့ဆက်ဆံရတဲ့မဖြစ်ရှင်အဖြစ်ရှင်ဘူးတော့သူစီးပွားရေးနေတဲ့အမြန်မာနဲ့ဆက်ဆံရေးကြတော့အဲ့ဒီနယ်စပ်ဒေသလုံးရှင်တို့ကအဓိကတော့ကျွန်တော်ကအပြာငါတို့နေနေကြတာရှိရယ်ပူပေါင်းဆောင်ရွက်ကြတာရှိရယ်အခုချိန်မှာတော့သူတို့အနေနဲ့ဟိုစစ်ကောင်စီနဲ့ပဲပုံပြီးတော့ဆက်ဆံရေးတွေပုံပြီးတော့ကောင်းစီဆောက်နေတာတွေ့ရပေါ့
ဒါပေမဲ့တော်လိုင်းရေးအဖွဲ့အစည်းတွေဘက်ကအသာစီးရလာရင်တော့အိန္ဒိယရဲ့အမြင်ကပြောင်းလဲသွားနိုင်တယ်လို့သူကဆိုပါတယ်တော်လိုင်းရေးအင်အားစုတွေကလည်းအိန္ဒိယအကူအညီနဲ့မြန်မာပြည်တွင်တရုတ်နှောင်းမမှုကိုရှော့ချနိုင်ဖို့မျှော်လင့်ထားကြောင်းလဲဥဖေတန်းက VOA ကိုပြောဆိုပါတယ်ခင်ဗျာ
ကိုကြောင့်ဝင်းအောင်တင်ပြခဲ့တာပါအခုတော့စကိုင်းကတိုက်ပွဲတွေတဲကိုကျွန်တော်တို့မသွားမိပါရိုဟင်ဂျာတွေနဲ့အရင်သွားပြီးတွေ့ချင်ကြရအောင်ပါနေရရင်ပြန်ပို့ရေးကိစ္စတရုတ်ရဲ့ဂျောင်းဝင်ပတ်သက်မှုမှာရိုဟင်ဂျာတွေရဲ့သဘောဆန္ဒထက်သူ့နိုင်ငံအကျိုးစီးပွားအတွက်သာဖြစ်တယ်လို့ရိုဟင်ဂျာအရေးဥဆောင်လှုပ်ရှားသူတွေက VOA ကိုပြောပါတယ်ဒီကြောင့်မတ်အင်ဂျင်နိုင်ငံကအခုလိုစူးစီးတင်ပြထားတာပါ
တမနာနိုင်ငံတော်အကောင်စီ
မြန်မာနိုင်ငံမှာဆက်အာနာသိမ်းပြီးနှစ်နှစ်ကျော်လာချိန်မှာတရုတ်နိုင်ငံကစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးပြန်ပြီးလှုပ်ဆောင်လာနေတာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးရှင်ကန်းရဲ့မေလအစောပိုင်းမှာသွားခဲ့တဲ့နေပြည်တော်ခီးစင်ကိုကြည့်ရင်တရုတ်ဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့သူ့ရဲ့စီမံကိန်းတွေကိုပြန်ပြီးအကောင့်ထည့်ဖို့ရေးကြိုးပမ်းနေတာကိုတွေ့ရကြောင်းလေလာသူတွေကသုံးသပ်ကြပါတယ်ဒါ့အပြင်ထူးခြားချက်ကမေလကုန်ပိုင်းမှာတရုတ်နိုင်ငံသားရဲ့ဒူဝင်ကြီးဆန်ဝေဒုံဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရှေ့ပြေးစီမံကိန်းကိစ္စဘင်္ဂလားဒေ့ရှ်ကိုသွားရောက်ပြီးဝင်ကြီးချုပ်ရှိတ်ဟာစီနာအပါအဝင်နိုင်ငံသားရေးဝင်ကြီးမဆုဒ်ဘင်မိုမန်ဒိုနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းဒါကာအခြေစိုက်သတင်းဌာနတွေကဖော်ပြခဲ့ကြပါတယ်ဒုက္ခသည်တွေအနေနဲ့ကိုယ့်နေရပ်ကိုပြန်လိုကြပေမဲ့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်အပေါ်တရုတ်ရဲ့ဖိအားပေးမှုကြောင့်ဖြစ်လာတဲ့ရိုဟင်ဂျာတွေနေရပြန်ရေးစီမံကိန်းကိုသူတို့လုံးဝလက်မခံကြောင်းကုတုပလောင်ဒုက္ခသည်စခန်းကစေနာဝန်တန်းဦးအောင်မြိုင်က VOE ကိုခုလိုပြောပါတယ
်ဒီဟာကိုဒီဒုက္ခသူတွေဘက်ကလုံးဝလက်မခံဘူးဟိုလက်မခံဘူးဆိုတာကလေဒါဟိုဆရာမြတ်တောင်းမှုလည်းမရှိဘူးဒါကိုဟိုစစ်ကောင်စီကဟိုချင်းချောက်တဲ့ပုံစံမျိုးပဲပြီးနေတယ်ချင်းချောက်တဲ့ပုံစံမျိုးဆိုတာကလေဟိုကိုယ်နဲ့ရဲမှာဟိုမထားတဲ့နဲ့ဟိုမိုးဝင်းအချင်းစခန်းတွေဆုပ်ပြီးတော့ဒီလိုသူများရဲ့နေရာမြေတွေကိုချိုးပုတ်ပြီးတော့သူတို့ဆောက်ထားတဲ့သူတို့စီစဉ်ထားတဲ့ဟာတွေကိုဒီဒုက္ခသူတွေဘက်ကဟိုလုံးဝလမ်းခံလို့
နှစ်ပေါင်းကြာမြင့်လာပြီဖြစ်တဲ့ရိုဟင်ဂျာအကြက်တဲဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသာမကဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတာကြောင့်အိမ်နီးချင်းတရုတ်အနေနဲ့ရိုဟင်ဂျာတွေနေရပြန်ပို့ရေးလုပ်ငန်းစဉ်အမြန်ဆုံးအကောင့်ထည့်ဖော်နိုင်ရေးဂျာဝင်ကူညီဆောင်ရွက်နေတာဖြစ်တယ်လို့တရုတ်နိုင်ငံသားဌာနတာဝန်ရှိသူတွေကပြောကြားထားတာပါ။ဒါဆိုရင်တရုတ်ကရိုဟင်ဂျာတွေနေရပြန်ရေးကိစ္စဘာကြောင့်အပူတပြင်းပါဝင်ဆောင်ရွက်လာပါသလဲ။တရုတ်မြန်မာဆက်ဆံရေးသုံးသပ်နေသူဒေါက်တာလှကျော်စောရဲ့အမြင်ကတော့
ဒီအထူးသဖြင့်ဒီတမရရှိချင်းဖင်ရဲ့ brain child ပေါ့နော်။ဒီ Belgian ဘူလာမစီမံကိန်းကြီးကရခိုင်မှာဖြစ်နေတာနော်။အဲ့ဒီဟာကိုသူတို့ကတတ်နိုင်သမျှBelgian road ကအခုသူတင်တဲ့စီမံကိန်းအနေနဲ့တင်တာ10နှစ်ပြည့်တော့ဒီ10နှစ်ဒီနှစ်အကုန်မှာသူတို့ကအဲဒီစီမံကိန်းတွေဘလောက်အောင်မြင်တယ်ဘာတွေရှိသေးတယ်ဘာတွေဆိုတာအစည်းအဝေးလုပ်မယ်ဗျဟိုတခါတော့လုံတော့ကတော့ဒေါအောင်ဆန်းစုကြည်လို့တက်ကြတယ်ဒီတစ်ခေါက်တော့ဘသူတွေတက်မယ်မသိဘူးဒီနှစ်ကုန်မှာတော့မှာအဲ့တော့ဗမာပြည်မှာလည်းဒီကြောက်ဖြူရည်နဲ့စိတ်ကန်းကသူတို့အတွက်တော်တော်အရေးကြီးတာဟုတ်နော်အဲ့ဒါကြောင့်မလို့ဒီဟိုဗါလဲစီပက်လို့ခေါ်တယ် China Pakistan Economic Corridor ဆိုတာကြီးကပြီးပြီလေအဲ့ဒါကြီးလည်းပြီးတော့ဒီကြောက်ဖြူရည်နဲ့စိတ်ကန်းကလည်းအဲ့လမ်းကအခုထိမဆောက်နိုင်ဘူးအဲ့တော့အဲ့ဒီဟာတွေအားလုံးအဲ့ဒါညဉ့်ညဆန်းဆန်းပြီးမဗမာပြည်ရဲ့ဒီရိုဟင်ဂျာပြဿနာကိုလည်းအကူအညီဖြည့်ရှင်းပေးတဲ့နိုင်ငံတွေတို့ဝင်လာတာပဲ
အခုလိုတရုတ်ရဲ့ပါဝင်မှုအခမ်းကဏ္ဍပေါ်မှာရိုဟင်ဂျာတွေဘက်ကတန်တရားရှိနေတဲ့အချက်ကိုအမေရိကန်မှာနေထိုင်တဲ့ရိုဟင်ဂျာလွှတ်တော်အမတ်ဟောင်းဥရွှေမောင်ကအခုလိုပြောပါတယ
်။ဆိုတော့အခုရိုဟင်ဂျာရဲ့ pilot repatriation မှာပြောတာဆိုတာတွေကရိုဟင်ဂျာကိုပဲလူသားချင်းကိုချင်းစာရေးမှာကူညီမဲ့ပုံစံနဲ့ပြောတာပေါ့။တကယ်တမ်းကဒီတရုတ်အစိုးရကသူ့နိုင်ငံတွင်းမှာရှိတဲ့ဝီဂါမွတ်စလင်တွေပေါ်မှာထားတဲ့သဘောထားကိုကြည့်လို့ရှိရင်ကျွန်တော်တို့အဖြေထွက်တယ်ဗျစစ်ကောင်စီကလည်းအဲတရုတ်ကနေအားကိုးနေတဲ့အပေါ်မှာအဲသူကလည်းဒီရိုဟင်ဂျာတွေကိုဟိုပါပေါ့နော်နောက်ထပ်ပုံစံအစ်တမျိုးနဲ့ဘလို့ထိန်းချုပ်မလဲကြည့်ရတာဝီဂါတွေကိုထိန်းချုပ်တဲ့ပုံစံကိုသူကနည်းနည်းလေးသဘောကျဖို့ရတယ်ဒါကြောင့်မလို့ဟိုတကယ်ကျွန်တော်တို့ဒီရိုဟင်ဂျာတွေကိုနော်အားလုံးတော့မဟုတ်သေးဘူးဒီထောင်ပေါ်တော့မှသူတို့ရဲ့မူရင်းနေရာကိုမပေးပေးနဲ့ကျွန်တော်တို့ဒီဂျာစခန်အဲ့ဒီဂျာစခန်ကလည်းရေရှည်မှာ concentration camp ဖြစ်မသွားဘူးလို့ဘယ်သူမှအမှမခံ
ရိုဟင်ဂျာတွေကိုဘင်္ဂလီလို့ခေါ်ဝေါ်နေတဲ့စစ်ကောင်စီကတော့ဒုက္ခသည်တွေနေရပြန်ရေးအိမ်နီးချင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားတယ်လို့မေလနောက်ဆုံးပတ်မှာစစ်ကောင်စီကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်တွေကိုတွားရောက်ပြီးရိုဟင်ဂျာတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါပေမဲ့လည်း ICJ နိုင်ငံတကာတရားရုံးမှာစစ်ကောင်စီရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်အတွက်ရိုဟင်ဂျာတွေနေရပြန်ရေးဟန်ပြလှုပ်ဆောင်နေတယ်လို့ဒုက္ခသည်ဦးအောင်မြိုင်က VOE ကိုပြောပါရရှင
်။မိုင်းကျင်းတိုင်းတင်ပြခဲ့တာပါ။ရခိုင်မှုန်တိုင်းသင့်ပြည်သူတွေစီမတော်မီမှာစကိုင်းတိုင်းဘက်ကိုတွားကြအောင်ပါ။ရွှေဘုံမြို့နယ်အတွင်းကကျေးရွာတွေကိုဇွန်လ18ရက်နေ့ကစစ်ကောင်စီလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကျေးရွာ900လောက်ကဒေသက2000ကျော်စစ်ဘေးတိတ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုခမောင်စိုးမင်းကတင်ပြပေးပါမယ်
။ဒီလဇူလိုင်18ရက်မနေ့9နာရီခွဲဝန်းကျင်လောက်မှာရွှေဘိုမြို့နယ်တဲကတကန်သာကျေးရွာနဲ့ညောင်ငန်ကျေးရွာနားမှာအင်အား40ဝန်းကျင်ပါတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသကာကွယ်ရေးအဖွဲ့ PDF တွေထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးနေ့လယ်2နာရီဝန်းကျင်လောက်မှာတော့စစ်ကောင်စီတပ်ဘက်က MI-35 စစ်လေယာဉ်နဲ့တကန်သာကျေးရွာကို9ကြိမ်လှည့်ပတ်ပြီးပစ်ခတ်ခဲ့တယ်လို့ကိုယ်တိုင်မျက်မြင်ကြုံခဲ့ရတဲ့ဒေသခံတဦးကအခုလိုပြောပါတယ်
။လေယာဉ်နဲ့ပဲဘုံနေချာအိမ်လေးအိမ်မီလောင်တယ်တဦးတန်ရရတယ်အကျေးရေကတော့9ကြိမ်10ကြိမ်လောက်ကိုရှိတယ်အဲအတွင်းအောက်ကိုဆိုက်ဆိုက်ကြတဲ့ဂိမ်းငင်းနေရတာပဲတန်းပြီးတော့ကြတဲ့လုံးလေရောเออว่าอปายยามเล่นเล่นปัดกัน9บาท10บาทแล้วปัดเลยลูกเอ๊ะตะเจ๋งนี่ตะเสร็จลงแล้วนะไอ้เนี่ยว่า9เจ๋งแล้วขึ้นตาเว้ยดิเนี่ยมันจะยังอ่ะตะเจ๋งลาไปดิ
เดต้ากากวยอภเผ PDF တွေเนี่ยที่တွေ့ไต่ป่วยก็တော့ဒီကနေ့မနေ့ပိုင်းအထိဖြစ်နေကြတော့မယ်လို့လဲเดต้ากากวยอภတွေဘက်ကရောเดต้ากันတွေကရောပြောပါတယ်ဒီလဇူလိုင်18ရက်မနေ့ပိုင်းကရွှေဘိုဒီဂရီကောလိပ်ကနေစစ်ကောင်စီစစ်ကြောင်းထွက်လာတာဖြစ်ပြီးအဲ့ဒီအချိန်ကလေးကတကန်သာကျေးရွာအပါအဝင်အနီးဝန်းကျင်ကျေးရွာအနည်းဆုံး9ရွာလောက်တော်ထဲမှာစစ်ဘေးရှောင်နေကြရတယ်လို့လဲဒေသခံတဦးကပြောပါတယ်
။အခုမှရှောင်ကြရတာပါ။သူကခုကမနေ့ကဖြစ်စဉ်ကတဲကြီးဂျိုးသာတကန်သာတပိတိချူကုန်းကြီးရောင်ကန်ကြောင်မန်းကတချို့ပဲဒေသခံပြည်သူတွေအကုန်တိတ်နေရတာပါ။ရှိမကဒီတော့ဒီတွေလုံးနေကြတာပေါ့တကန်သာရောလူတွေလူကြီးခံမနေရတော့ဟိုဟာစစ်ဆောင်ပြည်သူရောဆိုလို့ရှိရင်အတော်များပါနဲ့တူတယ်သူတို့လူကြီး2000ကျော်လောက်ရှိမယ်တော်ထဲမှာပဲတပည့်ကြီးကောင်းတာလေးတွေကြိုက်နေရတာ
လက်ရှိစစ်ရှောင်နေကြတဲ့ကျေးရွာတွေကဒေသခံတွေအတွက်စားတောက်နေထိုင်ရေးနဲ့အမိုးကာတွေအရေးတကြီးလိုအပ်နေတယ်လို့စစ်ရှောင်ကူညီနေကြသူတွေကလည်းပြောပါတယ်ဒီတော့အတွင်းစကိုင်းတိုင်းအတွင်းမှာပဲကောလင်းမြို့နယ်မှာတော့ထွေအုပ်ရုံဝင်တဲကစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ကတ်လို့အနီးဝန်းကျင်ကျေးရွာကဒေသခံ6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကောလင်းမြို့နယ်ပကဖအဖွဲ့ဝင်ကိုရောင်နီကပြောပါတယ်
18ရက်နေ့ကည7နာရီအဲ7နာရီဝန်းကျင်ပေါ်မှာအဲ့ဒီအချိန်မှာကောလင်းမြို့မှာကရုံနယ်ကနေလက်ကြီးနဲ့ရန်ဖြစ်လိုက်တယ်ကြာအဲ့ဒါမှာကြာကုန်ကျေးရွာကိုကြာပြီးအိမ်ကိုကြာပြီးမှအလုံးပေါင်း66ဖြစ်သွားကြ66ရောက်အဲအနီးအဖြစ်ကတော့သူ့ရဲ့သူ့ရုံးရဲနေသူတို့ရှစ်လုံးလောက်ဖြစ်ပြန်ကြ။ဆင်ချားရတော့လူငယ်လေးကိုမချဘဲနဲ့သူ့တဲ့နေရာကြီးချပြီးတော့မှအဲ့ဒီအိမ်ကိုတော့ချရတယ်ကြာ။ဆရာကတော့အမှအိမ်နေနေတဲ့အိမ်မိသားစုကဟိုတော့ဒေါ်ဝိုင်းရွှေပဲသူကညာလက်ညာပေါင်းနေတော့ဆိုရင်သူကအဲ့နေရာဖြစ်နေကြ။တကယ်သူကတော့အဲ့ဒီအစားအလာလေးမှမဆွေညာတန်ရပေါ့
။စည်ရည်တင်းမာနေတဲ့စကိုင်းတိုင်းအတွင်းမှာစစ်ကောင်စီရဲ့အခုလိုလက်နက်ကြီးတွေနဲ့ပစ်ကတ်တာ လေကြောင်းတိုက်ခိုက်တာတွေကြောင့်ဒေသခံထိခိုက်သေးဆုံးမှုတွေမကြာခဏရှိနေကြသလိုကျေးရွာတွေမိရှို့ခံရပြီးစစ်ဘေးရှောင်နေကြရတဲ့ဒေသခံအရေအတွက်ကလည်းတနေ့တခြားပိုပြီးများလာနေပါတယ်။မြန်မာစစ်တပ်ကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်ကင်နေတယ်လို့စွပ်စွဲပြောဆိုထားပါတယ်ခင်ဗျာ။
ကိုကမောင်ဆိုမင်းပြောပြခဲ့တာပါအခုတော့ရခိုင်ကိုသွားကြရအောင်ပါမိုးကဆိုင်ကလုံးအကြီးအကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာမုန်တိုင်းတန်ခံခဲ့ရတာနှစ်လကျော်လာပြီမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမဆနိုင်သေးဘူးလို့ရခိုင်ဒေသကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ဒီသတင်းပေးပို့ချက်ကိုကိုစောမိုးကျော်ကပြောပြမှာပါ
မိုးကမောင်တိုင်းကြောင့်နေအိမ်တွေအဆောက်အဦတွေအကြီးအကျယ်ပျက်စီးသွားခဲ့ရတဲ့ရခိုင်ပြည်နယ်မှာမုန်တိုင်းလွန်ကာလနှစ်လကျော်လာပြီမဲ့ပြန်လည်ထူထောင်ရေးမဆနိုင်သေးသလိုအခုချိန်အထိယာယီအမိုးအကာတွေအောက်မှာခက်ခက်ခဲခဲနေနေရတုံးပဲလို့ရခိုင်ဒေသခံလူမှုကယ်ဆယ်ရေးလှုပ်ဆောင်နေသူဦးကပြောပါတယ်
ပြန်လည်ထူထောင်ရေးကိစ္စကအခုချိန်မှာမလုပ်ရသေးပါဘူးမလုပ်ရသေးဘူးဆိုတာကအဓိကဒီမိုခါရဲ့ဒဏ်ချောင်းကျွန်တော်တို့ဒီရခိုင်မှာအိုက်ပေါက်ခဲ့တဲ့နေရာတွေမှာအရေးပေါ်ကာလတော့မှကျွန်တော်တို့မပြီးနိုင်သေးတဲ့အချိန်ကိုတော့ကျွန်တော်ပြောရရပေါ့နော်ဆိုတော့တချို့နေရာတွေမှာဘာမှလည်းမလို့ရတဲ့ပဲဒီတိုင်းရဲ့ဒီတာပေါ်လေးမိုးကတွေနဲ့မိုးပြီးတော့နေရတဲ့အခြေအနေတွေတိုင်းရှိသေးတယ်ဆိုတော့ဒီလိုမျိုးကာလရှိတဲ့အခါမှာခုနပြောတဲ့ကျွန်တော်တို့ဒီဒီနေ့တော်ရေးကာလကကျွန်တော်မရောက်နေသေးဘူးပေါ့ဖြစ်တယ်မလို့နေတဲ့ရွေးချက်ကအဓိကဟိုဖြစ်တဲ့ပြဿနာကဒီတချို့တော့သွားလာရင်သွားလာမှုတွေတိတိတိသေမှုတွေကိုသက်သက်ကလည်းပိတ်ထားတဲ့အခြေအနေကိုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီလူလင်းတကူလွတ်လပ်စွာသွားလာဖြစ်ဆေးယူခွင့်တွေကမရနိုင်တဲ့အခြေအနေဖြစ်တာပေါ့ဒါကြောင့်အဲ့ဒီကပြလို့ခုနပြောတဲ့ကျွန်တော်ဒီဒီနေ့တော်ရေးကာလစစ်တပ်ကိုမရောက်နေသေးတဲ့အခြေအနေကိုပြောပြရပါမယ်
မုန်တိုင်းတန်တဲ့ဒေသခံတော်တော်များများဟာအခုအချိန်ထိကိုတူကိုထနီးနဲ့ယာယီအမိုးအကာတွေဖန်တီးနေထိုင်ကြရတာဖြစ်တယ်လို့လည်းပြောပါရယ်လက်ရှိအချိန်ဟာမိုးရာသီဖြစ်တာကြောင့်လုံခြုံတဲ့အမိုးအကာနဲ့စားနပ်ရိက္ခာရရှိဖို့အခက်အခဲကြုံနေရတယ်လို့တိုင်းရင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေတဲ့ဦးရွှေဖော်စိန်ကပြောပါရယ်
အဲကျွန်တော်တို့ဒီပြန်လေထူထောင်ရေးဆိုတာတည်းအခုလောလောဆယ်ယာယီအဆောက်အဦအမောကာအုပ်ကိုရောက်ဖို့ကလေတော်တော်ဟိုအရေးကြီးနေတဲ့အဲမလုံလောက်တဲ့အနေထားမှာရောရှိနေတယ်။စာနာရိက္ခာအပိုင်းကပို့ပြီးတော့အရေးကြီးတာပေါ့နော်။အဲကျွန်တော်တို့ကဒီကွန်ဆင်နူကတဲ့ပုံမှန်ရှိတာကတကြောင်အဲဒီလိုအခက်ခဲအမျိုးမျိုးနေကြမှာဒီမြေဖက်မျိုးပေါ်အဲမိသားစုတော်တော်များများပေါ့နော်အခြေခံလူတန်းစားဟိုအစင်းကပို့ပြီးတော့ဒီစာနယ်ရိက္ခာဟိုဆပါတဲ့ပြဿနာပေါ့နော်ဒီနေ့ဆိုဒီနေ့အဲလင်းလောလောဟိုစားသုံးနေတဲ့ဟိုအနေထတယ်မရှိတာကိုကျွန်တော်တို့သိရတယ
်ရခိုင်မှာပြည်ရင်းပြည်ပလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တွေရဲ့ခရီးသွားလာခွင့်တွေကိုစစ်ကောင်စီကကန့်တတ်ထားတယ်လို့စာနယ်ရိက္ခာတည်ယူခွင့်တွေကိုလည်းပိတ်ပင်ထားတာကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်ဆောင်နိုင်သေးတာဖြစ်တယ်လို့လည်းဒေသတွင်းကူညီနေသူတွေကပြောဆိုကြပါတယ်စစ်ကောင်စီကတော့မုံတိုင်းတင့်ဒေသပြန်လည်ထူထောင်ရေးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်မှာမျိုးစပါးတွေဖြန့်တာတခြားစားနပ်ရိက္ခာဖြန့်ဝေတာတွေရှိတယ်ဆိုပြီးစစ်ကောင်စီဘက်သတင်းစာတွေမှာဖော်ပြလေးရှိပါတယ်။ဒါပေမဲ့အခုလိုလှုပ်ဆောင်နေတဲ့ဆိုတာတွေကလက်တွေ့မှာမုံတိုင်းတင့်ပြည်သူတွေအတွက်တော့ထိရောက်တဲ့အကူအညီတွေဖြစ်လာတာမျိုးမတွေ့ရသေးဘူးလို့မုံတိုင်းတင့်ပြည်သူတွေကိုကူညီပေးနေသူတူက VOA ကိုပြောပါတယ
်။သူတို့ကလုပ်နေတဲ့လုပ်ငန်းစဉ်တွေကသူတို့ရဲ့ဆောင်လေးပေါ့နော်သူတို့ရဲ့တက်ဆိုင်တဲ့အဆောင်တွေစစ်ထဲရဲ့အဆောင်တွေရေးဌာနရဲ့အဆောင်တွေဒါကိုပဲအခြေပြုပြီးတော့သူတို့လှုပ်ဆောင်တာပိုင်းနေရှိတယ်တကယ်တမ်းဟိုထိသွားခဲ့တဲ့ပြည်သူတွေကိုဥတည်ပြီးတော့လုပ်တဲ့လုပ်ငန်းစဉ်တွေကရှိနေသေးတယ်ဆိုတော့အဲ့လိုမျိုးတခုတော့ကျွန်တော်တို့မြင်ရတယ
်ရခိုင်ဒေသမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့ဆိုရင်နိုင်ငံတကာအကူအညီတွေလိုအပ်နေသလိုစစ်ကောင်စီအနေနဲ့ဒေသတွင်းကူညီကယ်ဆယ်ခွင့်တွေနဲ့ခရီးသွားလာခွင့်တွေကိုပြန်လည်ဖွင့်ပေးသင့်တယ်လို့လည်းတိုင်းရင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေတဲ့ဦးရွှေဖော်စိန်ကပြောပါတယ်
။အဲဒီနိုင်ငံတကာငွေကြေးတွေရဲ့ဒီအကူအညီရမှပဲအဲကျွန်တော်တို့ကပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလုပ်ရမှာဖြစ်တယ်။ဒီကိုရဲ့ဒီတွင်နဲ့ကိုရဲ့ဒီအဲနိုင်ငံအနေနဲ့ကြက်လို့ရှိရင်ဒီလိုလုပ်ငန်းကိုလုပ်ဖို့ဟာတော့လောလောဆယ်ဟိုမဖြစ်နိုင်ဘူးဆိုတဲ့ပုံစံမျိုးရှိတာပေါ့နော်။အဲ့တော့ဒီအရေးကြီးဆုံးကဒီပြန်လည်ထူထောင်ရေးလုပ်ငန်းမှာကျွန်တော်တို့တက်ဆိုင်ရာအဲ data ATC မှာရှိနေတဲ့ဟိုအစုအဖွဲ့အစင်းအဖွဲ့တို့မဟုတ်ဒီရက်ဖက်အဖွဲ့အပြင်ကျန်တဲ့ဒီအုပ်ချုပ်ရေးအဲကဏ္ဍတွေကအဲသူ့နေတည်နဲ့သူဒီလိုအပ်တဲ့အပြည်သူလူထုဝန်ဆောင်မှုလုံးဝကိုဒီတက်ဆိုင်ရာအဲအစိုးရရဲ့ဒီဥဆောင်မှုအောက်ကနေပြီးတော့အဲကျွန်တော်တို့နိုင်ငံတကာရဲ့အကူအညီနဲ့ကျွန်တော်တို့အမြန်ဆုံးလုပ်ပေးဖို့ကအရေးကြီးဆုံးလို့အပ်တဲ့ဖြစ်တယ်
ပြီးခဲ့တဲ့မေလအလယ်ပိုင်းလောက်ကတိုက်ခိုက်ခဲ့တဲ့မောခမုံတိုင်းကြောင့် ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့ပါဒေသခံတွေရဲ့နေအိမ်အဆောက်အဦတွေပျက်စီးခဲ့ရပါတယ်။မုံတိုင်းတဲ့ဒေသတွေမှာအရေးပေါ်အကူအညီနဲ့စားနပ်ရိက္ခာလိုအပ်ချက်တွေရှိနေစေဖြစ်သလိုစစ်ကောင်စီအနေနဲ့အကူအညီတွေကိုမကန့်တတ်ဖို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေကလည်းတိုက်တွန်းပြောဆိုနေကြပါတယ
်။ကိုစောမိုးကျော်ပြောပြတဲ့မိုးချောင်မုံတိုင်းတန်ခါပြည်သူတွေရဲ့အခြေအနေဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တစ်မိနစ်သတင်းထုတ်လေးတွေနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်မြေကြီးဩဇာနဲ့စကြပါတယ်အလင်းကျော်ခေါ်တဲ့အပူချိန်ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တရားဖြစ်ပေါ်လာနေတဲ့အတွက်နိုင်ငံအသီးသီးကစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်လာနိုင်ရမှာအထူးသဖြင့်ကမ္ဘာစံထုတ်လုပ်မှုရဲ့90%ခန့်လုံးရှိတဲ့အရှိတောင်အာရှနဲ့တောင်အာရှမှာအထွက်နှုန်းတွေရော့ချလာနိုင်တယ်လို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်။မြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကဒီအကြောင်းခုလိုတင်ပြထားပါတယ်။
မီညိုလို့ခေါ်တဲ့အပူချိန်ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တရဖြစ်ပေါ်လာနေပြီလို့ပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးချက်ထုတ်ပြန်လိုက်တာကအမေရိကန်ပင်လယ်သမုဒ္ဒရာရေမြေနဲ့လေထုအလွှာဆိုင်ရာစီမံခန့်ခွဲမှုဌာန US National Oceanic and Atmospheric Administration NOAA ကဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်လာနိုင်ရမှာတကဘာလုံးရဲ့ဆန်90ရာခိုင်နှုန်းထုတ်လုပ်နေတဲ့အရှေ့တောင်အာရှနဲ့တောင်အာရှမှာအထွက်နှုန်းတွေရော့ချလာနိုင်တယ်လို့ BMI ခေါ်စီးပွားရေးဗန္ဒာရေးဆိုင်ရာစုံစမ်းသုတေသနပြုလုပ်တဲ့အဖွဲ့ကထုတ်ပြန်ထားပါဗျာ။အဲ့ဒီအထက်မှာအရှေ့တောင်အရှမှာပါဝင်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့တောင်အရှမှာပါဝင်တဲ့နီပေါနိုင်ငံတို့ဟာလည်းစိုက်ပျိုးရေးလုပ်ငန်းထိခိုက်မှုကိုအဆိုးဆုံးကြုံတွေ့ရမယ့်နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။နောက်ဆက်တွဲအနေနဲ့စားနပ်ရိက္ခာပြက်လက်မှုကိုရင်ဆိုင်ရနိုင်တယ်လို့လည်းတွက်ချက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တောင်သူလယ်သမားတွေအတွက်သက်တာရာသက်တာကြောင်းအချိန်မီလှုံ့ဆော်ပေးတင်တယ်လို့ FTUB အလို့သမားသမဂ္ဂရဲ့တောင်သူလယ်သမားအရေးဌာနမှဦးဆောင်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
။အဲနီညိုကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အဲနီညိုဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါသူသဖြင့်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်ရေပူရတော့အများအားဖြင့်မိုးခေါင်မိုးနည်းစေတတ်ပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်သို့တော့ရေပွေအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မိုးနေဖြစ်စေနိုင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံ။စိုက်ပျိုးရေး၊မွေးမြူရေး၊ရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူဦးရေများတဲ့နိုင်ငံတစ်ခုပါ။နောက်ပြီးကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုဘောပဲမှီတည်လောက်ရတာဆိုတော့ရာသီဥတုဖောက်ပြန်ရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေထိခိုက်စေနိုင်ပါတယ်။ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါမိုးရွာသွန်းမှုနည်းတယ်ဆိုလို့ရှိရင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွှားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ်ဒီတော့စိုက်ပျိုးရေးလုပ်ငန်းတာမကရေရွက်လုပ်ငန်းမွေးမြူရေးလုပ်ငန်းပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစေနိုင်တာဖြစ်ပါတယ်တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူးဒါတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါ။ဒါပေမဲ့ဒီလိုဖြစ်ရကြောင်းဒီလိုမျိုးဖြစ်လာဒီလိုမျိုးဖြစ်ရတဲ့ကြောင်းဖြစ်လာတဲ့တက်ရောက်မှုဆူကျူးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆယ်ရီတူလောင်မှုတွေသတင်းအချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေ 像卫兵在哪里？我的希望呢，你的年纪是别的，再丢这些哪里不？将来啥破病哪里不？那是对鲁木上校哪里啥哪里不？那三亚文艺团哪来？哥，再丢当地人呢？地大人，三亚派系的八万，提升三元南路线，就连高文木龙南人，这个这些。
ที่ใกล้เจสซีเดตเตยอมูบูเนบาจอจาซินနိုင်ပါလိမ့်မယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗီရာဌာနကလည်းဒီနှစ်2024ခုနှစ်အခုဇူလိုင်လမှာအယ်လ်နီညိုရာသီဖြစ်ပေါ်ပြီးရာသီဥတုဖောက်ပြန်လာတာတွေရှိနိုင်တဲ့အကြောင်းပြီးခဲ့တဲ့တလလောက်ကကြိုတင်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းမီဒီယာတွေမှာအလေးပေးဖော်ပြတာမရှိတဲ့အတွက်ကြောင့်အယ်လ်နီညိုနဲ့ပတ်သက်ပြီးသတိထားမိတာနေပါနေပါတယ် ဒီဒရင်ဘတ်ထဲမှာတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပဂျပန်အပါဝင်ကမ္ဘာတဝှမ်အပူလိုင်းကျရောက်နေပြီးတော်မီလောင်နာတွေဟာစိုးစိုးဝါးဝါးကိုဖြစ်ပေါ်နေပါတယ်။တပြိုင်တည်းပါပဲစီးပွားရေးလုပ်ငန်းတွေလည်းရေရရှိမှုနည်းလာတဲ့အတွက်ထိခိုက်မှုတွေရှိလာကြပါတယ်။မြန်မာနိုင်ငံမှာကောစိုက်ပျိုးရေးလုပ်ငန်းတွေအပေါ်ဘယ်လိုရိုက်ခတ်လာနိုင်ပါသလဲ။အယ်လ်နီညိုအပူချိန်ပြင်းထန်တဲ့ chain consortium ACCC အဖွဲ့ဝင်ဖြစ်တဲ့ကိုအိုလာကအခုလိုပြောပါတယ်
။အနီးမျိုးဖြစ်စင်တာဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတပိုင်းတိုင်းကိုမိသားစုအတွက်စိုက်ပျိုးထုတ်လုပ်တဲ့သူတွေလည်းထိခိုက်သွားနိုင်တယ်။ခုနတကယ်အဓိကထုတ်တဲ့စေရေးတော့ area တွေရောမြဝကျွန်းပေါ် area တွေရောကျွန်တော်တို့ထိခိုက်သွားနိုင်မှာ။အနီးမျိုးဖြစ်စင်ကဘလောက်ကြာကြာဖြစ်မလဲပေါ့။အနီးမျိုးဖြစ်စင်ဆိုမှမူတည်သွားမှာအနီးမျိုးဖြစ်စင်တာတောက်လျှောက်ဖြစ်နေမယ်ဆိုရင်2024နေရာဒီမှာကျွန်တော်တို့ဒီရေရှားပါပြည့်လက်မှုတွေကျွန်တော်တို့ဒီ2016ကလိုပဲကြုံတွေ့ရနိုင်နေပေါ့နော်။ရေအင်းမြစ်ကိုကျောင်းစွာစီမံခန့်ခွဲမှုတွေလိုနေပါသေးတယ်ကျွန်တော်တို့ရှိမှလေ။မြန်မာနိုင်ငံမှာရေအင်းမြစ်ကအရန်ပေါ်တော့ရေအင်းမြစ်ကိုတန်ဖိုးထားတဲ့အလေးအကျင့်လေးတွေကအားနည်းနေပါသေးတယ်။အဲ့တော့ဒီရေအင်းမြစ်စီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲခြင်းဖြစ်စဉ်ကိုတွဲကြည့်ပြီးတော့စီမံဖို့လိုတယ်ပေါ့နော်။ဆိုတော့ဒီလေးချင်းကိုကျွန်တော်တို့ကဒီကျန်းရွာတွေတောင်သူတွေအေးပြီးလို့ရှိရင်တော့ဒါနဲ့ဆက်ဆက်ပြီးတော့တမွေးရောက်ပြုနေတဲ့သူတွေတက်ဆိုင်ရာဌာနဆိုင်ရာတွေကနေပြီးတော့မှဒီကျင်းကျင်းမြန်မြန်ဒီသတင်းစကားပေးဖို့လိုပါတယ်။အဲအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့မဟုတ်ဘူးဆိုလို့ရှိရင်တော့ဒီစိုက်ပျိုးထုတ်တဲ့နေရာတွေမှာနှောင့်နှေးတာတွေဖြစ်လာနိုင်ခြင်းရှိပါတယ်။အဲဆိုတော့ဒီရေရင်းမြစ်တွေပေါ်ပြီးမှရေရင်းမြစ်တွေကျွန်တော်တို့အကျိုးရှိရှိဘယ်လိုစီမံခန့်ခွဲမလဲဆိုတဲ့ဟာကိုဘယ်သူမှစလုပ်တာမှစောင့်မနေပဲမိမိရဲ့ရွာလိုက်မိမိ community လိုက်အကောင်းဆုံးပြန်လဲပြီးတော့ထူထောင်ရင်တော့ရတယ်။ဥပမာပြောရလို့ရှိရင်ကျွန်တော်တို့မိုးရေအမီအောင်ရေကိုဘယ်လိုကျွန်တော်တို့ပြန်လဲဖြည့်တင်းမလဲဆိုတဲ့ပုံစံမျိုးလေးတွေရှိတယ်။အဲပြီးလို့ရှိရင်ဒီဘုတ်ကောင်ရှာနေရမျိုးမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီအေးမီအောင်ရေကိုဘယ်လိုစုမလဲစန့်တမ်းတွေလုပ်မလားကျွန်တော်တို့အဲမျိုးနီးစနစ်တွေရှိပါဆိုတော့ဒါမျိုးလေးတွေကိုကျွန်တော်တို့ကိုတူကိုတာလုပ်နိုင်ရင်တော့ရဲရွာတစ်ခုချင်းစီလိုက်ကျွန်တော်တို့အသီးလူပြောင်းလဲခြင်းကိုတုံ့ပြန်နိုင်စွမ်းနေမြင့်လာနိုင်မယ်လို့ထင်ပါလေ
2019ခုနှစ်ကကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာကြီးဟာစီးပွားရေးတရှိန်တို့ကျဆင်းသွားခဲ့ပြီးမြန်မာအပါအဝင်ဆင်းရဲတဲ့နိုင်ငံတွေမှာစားနပ်ရိက္ခာအခက်အခဲကြုံတွေ့ခဲ့ကြရပါတယ်ကာကွယ်ဆေးတွေပေါ်ပေါက်လာပြီးကပ်ရောဂါအခြေအနေကနေအနည်းငယ်သက်သာလာုံရှိသေး2022ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာဂျုံအပါအဝင်နှံစားသီးနှံအများပြားထုတ်လုပ်တဲ့နိုင်ငံတွေထဲပါဝင်တဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တဲ့စစ်ပွဲဖြစ်လာတဲ့အခါမှာတော့ကမ္ဘာပေါ်မှာစားနပ်ရိက္ခာအကျပ်တဲအကြီးအကျယ်ပေါ်ပေါက်လာခဲ့တာအခုချိန်ထိဖြစ်ပါတယ်အလားတူမြန်မာနိုင်ငံမှာလည်းကိုဗစ်ကပ်ရောဂါနဲ့တဆက်တည်း2021ဖေဖော်ဝါရီလစာမိတ်ကစစ်အာဏာသိမ်းလိုက်တဲ့အတွက်ငိုကလေးကကြာဆင်းနေတဲ့စီးပွားရေးဟာပိုပြီးဆိုးဝါးသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမှာလှုပ်သားရှားပါးကုန်တာ၊စိုက်အေကားတွေရောနေကုန်တာ၊ခိုင်းနွားတွေရှားပါးကုန်တာတွေဟာအဆိုးဆုံးအခြေအနေကိုရောက်ရှိသွားပြီးထုတ်လုပ်မှုတွေနည်းပါးကုန်ပါတယ်။ဒါအပြင်ပြီးခဲ့တဲ့မေလကုန်ပိုင်းကလည်းကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့ငတ်မုတ်ခေါင်ပါမှုအန္တရာယ်သတိပေးချက်ကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကထုတ်ပြန်တဲ့အထက်မှာမြန်မာနိုင်ငံမှာလည်းလက်နက်ကင်ပရိပကကြောင့်စားနပ်ရိက္ခာမလုံလောက်မှုအခြေအနေပိုမိုဆိုးဝါးလာတယ်လို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာသခိုင်းတိုင်းမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကဒေသတချို့နဲ့ချင်းပြည်နယ်တို့ပါဝင်ပါတယ်ဒီလိုအခြေအနေတဲမှာမှပြီးခဲ့တဲ့မေလအတွင်းကတိုက်ခိုက်ခဲ့တဲ့မိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်နဲ့မကွေးတိုင်းအနောက်ပိုင်းဒေသတွေမှာစိုက်ပျိုးခင်းတွေပျက်စီးကုန်ပြီးစပားစိုက်ပျိုးဖို့အတွက်မျိုးစေ့တောင်မှမတက်နိုင်တဲ့အခြေအနေကိုကြုံတွေ့ခဲ့ကြရပါတယ်မြန်မာနိုင်ငံမှာတော့အယ်နီညိုအပူချိန်မြင့်မားတာကို2016ခုနှစ်ကလည်းကြုံတွေ့ခဲ့ရပြီးအဲ့ဒီနှစ်ကစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မှုရှိခဲ့ပါတယ် El Nino ဆိုတာကတော့ Pacific သမုဒ္ဒရာရေဘူးစီးကြောင်းတွေကြောင့်နှစ်ချားပြီးအပူချိန်မြင့်မားလာတဲ့ဖြစ်စဉ်တစ်ခုဖြစ်ပါတယ်ခင်ဗျာ
။ကိုခမဆုံးမရဲ့မြေကြီးဩဇာစီစဉ်မှာအခုတော့အမေရိကန်နိုင်ငံရဲ့အလဲရောက်လာပါပြီ။ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်ဖို့ရည်မှန်းချက်မအောင်မြင်သေးပေမဲ့ပြီးခဲ့တဲ့သတင်းပတ်က Vilnius မှာကျင်းပတဲ့ NATO ထိပ်သီးအစည်းအဝေးအတွင်းမှာမဟာဝိတ်အဖွဲ့ဝင်တွေဘက်ကရရှိစီရေးရလုံခြုံရေးအကူအညီပေးမယ်ဆိုတဲ့ခရီးကိုရရှိခဲ့ပါတယ်။ဒီအကြောင်းကို VOA သတင်းတော် Veronica Balderas Iglesias ကပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်။ရုရှားချစ်ကျော်စစ်ကိုယူကရိန်းဘက်ကခိုင်မာခုခံလာခဲ့တာပါ။ဒါပေမဲ့ဒီစစ်ပွဲရှိမတိုးနောက်မဆုတ်တာအခြေအနေစိုက်ရောက်နေသလားဆိုတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကသတိထားစောင့်ကြည့်နေပါတယ
်။
Ukraine တပ်ဖွဲ့တွေဟာအရှေ့ဘက်နဲ့တောင်ဘက်မှာနယ်မြေတွေပြန်သိမ်းပိုက်လာနိုင်တာကိုတွေ့ရပါတယ်။ဒီလိုပြန်တွန်းလှန်တိုက်ခိုက်တာမှာခက်ခဲမယ်ဆိုတာမျိုးအစကတည်းကကျွန်တော်တို့ပြောထားပြီးသားပါ။ဒါဟာစစ်ရဲ့သဘောတရားပါ။ဒါပေမဲ့လည်း Ukraine တွေဟာဆက်ပြီးတိုက်ခိုက်မောင်းထုတ်နေသေးပါ။
ဘိုင်ဒန်ဆိုရအနေနဲ့ယူကရိန်းကိုလက်နက်ကူညီတွေဆက်ပေးသွားမယ်ဆိုတာကိုဆူလပန်ကအလေးထားပြောကြားတဲ့အချိန်ထဲမှာအိန္ဒိယကိုရောက်နေတဲ့အမေရိကန်ဗန်နာယေးဝန်ကြီးဂျဲနက်ယယ်လင်ကလည်းရုရှားတွေရဲ့ရန်လူကျူးကျော်မှုအာအင်ချိနဲ့တွားအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးအခုလိုပြောရတယ်
We will also continue.
Ukraine ကိုတိုက်ခိုက်ဖို့လိုအပ်တဲ့စစ်လက်နက်ပစ္စည်းတွေ၊နည်းပညာတွေရုရှားလက်ဝယ်မရောက်အောင်ဆက်ပြီးတော့ပိတ်ဆို့ဖြတ်တောက်နေပါတယ်။ဒဏ်ခတ်ပိတ်ဆို့မှုကနေရှောင်တိန်နိုင်အောင်ကြိုးစားနေတဲ့ရုရှားရဲ့လုပ်ရက်မအောင်မြင်အောင်ဆောင်ရွက်ဖို့ကလည်းဒီနှစ်အတွင်းကျွန်မတို့အတွက်အရေးအကြီးဆုံးရည်မှန်းချက်တစ်ခုပါ။
ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်လာဖို့နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းအနေထားမှာမရှိသေးပေမဲ့ Vilnius မှာကျင်းပတဲ့အထိပ်သီးဆွေးနွေးပွဲအတွင်း NATO အဖွဲ့ဝင်တွေကယူကရိန်းဘက်ကအခိုင်အမာရည်တည်သွားမယ်ဆိုပြီးတော့ပြောထားတာပါ
Let's not underestimate what the
Ukraine ဘက်ကကူညီတွေဆက်ရနေတာကြောင့်ဒါနဲ့ပတ်သက်ပြီးတော့ short တွေလို့မရပါဘူးစစ်လက်နက်ပစ္စည်းတွေရေရှည်မှာဆက်ပြီးထောက်ပံ့မှုရဖို့သဘောတူညီချက်တွေလည်းရထားတာပါ
ဒါပေမဲ့လည်းအခုလိုထောက်ပံ့မှုတွေဆက်ပေးနိုင်ဖို့ဆိုရင် NATO အဖွဲ့ဝင်တွေအနေနဲ့တတ်မှတ်ထားတဲ့ရန်ပုံငွေထည့်ဝင်ဖို့လိုအပ်တယ်လို့ထောက်ပြကြပါတယ
် It's undermine the sustainability of NATO
NATO အဖွဲ့ဝင်32နိုင်ငံတည်းက9နိုင်ငံကသာကာကွယ်ရေးအသုံးစရိတ်အတွက်နိုင်ငံအသင်းတွင်ထုတ်ကုန်တန်ဖိုးနှစ်ရာခိုင်နှုန်းထည့်ဝင်ရမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်နာတာကြောင့် NATO အနေနဲ့ရရှိထောက်ပံ့ဖို့အဟံတာဖြစ်စီမှာပါဒီလိုအခြေအနေဟာ NATO အဖွဲ့ရေရှည်ရည်ရည်အတွက်အခက်အခဲဖြစ်စေသလိုရေတို့မှာဆိုရင်တောင်ယူကရိန်းကိုကူညီထောက်ပံ့ပေးဖို့ခက်ခဲလာစီလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။သမ္မတဂျိုးဘိုက်ဒန်ကတော့ယူကရိန်းအနေနဲ့ရေရှည်လုံခြုံရေးအတွက်လက်နက်အကူအညီအမြဲဆက်ရသွားဖို့ NATO အဖွဲ့ဝင်ဖြစ်လာတဲ့အထိစောင့်ကြာမလိုဘူးဆိုပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းရှင်းရှင်းလင်းလင်းပြောထားတာပါ။ယူကရိန်းအတွက်လက်ရှိရောဒီစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းမှာပြန်လည်ထူထောင်ရေးအစီအစဉ်အတွက် G7 စီးပွားအင်အားကြီးနိုင်ငံ9နိုင်ငံကအကူအညီပေးသွားမယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့ကြေညာထားတာကိုသမ္မတဘိုက်ဒန်ရည်ညွှန်းပြောဆိုသွားတာလည်းဖြစ်ပါရယ်ခင်ဗျာ
။ကိုအောင်ပြောပြသွားခဲ့တာပါ။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့သတင်းတူလေးတွေကိုတင်ဆက်ချင်ပါသေးတယ်။ရုရှားနိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့လှုပ်ဆောင်ထားတဲ့ဗီဒီယိုကိုအမေရိကန်ဘိုးထောက်လှမ်းရေးအဖွဲ့ CIA က YouTube ဗီဒီယိုစာမျက်နှာမှာတင်ခဲ့ပါတယ်။အယောင်အလာဆုံးဆယ်ကရက်ကျော်ပန်းရောင်စိတ်နှုံးကြီးကိုလေးလံစေးအမြင့်ဆုံးနဲ့ရောက်လာရပါတယ်။ဒီလိုသတင်းလေးတွေကိုမအေးတန်တာကျော်ကပြောပြပေးမှာပါ။
который я мечтал. Тот путь, который я себе выбрал.
Russia နိုင်ငံသားတွေလုံခြုံတဲ့လှုပ်ဝဲအင်တာနက် line ကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်။ Russia နိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့ Russia နိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ video ကို American ဘိုးထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube video စာမျက်နှာမှာတင်လိုက်တာပါ။မေလ16ရက်နေ့ကတင်လိုက်တဲ့ CIA ကတချို့လုပ်ပြီးပို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့ရုရှားအစိုးရနဲ့ပတ်သက်ပြီးတော့သတင်းပေးပါလို့အကြီးစားပြောထားတာပါကျွန်တော်တို့ကိုဆက်သွယ်ပါနဲ့ခင်ဗျားတို့နာဂါသူတွေကအမှန်တရားကိုမသိကြပေမဲ့လည်းကျွန်တော်တို့ကသိကြပါတယ်လို့ပြောထားပါတယ်ဒါဟုတ်တုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါ ရုရှားဘက်ကလည်းတံပြန်ထောက်လန်းနေပါတယ်လို့ပြောသွားပါတယ်။ပြီးတော့ရုရှားထောက်လန်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောတာပါ။ရုရှားနိုင်ငံမှာကဒီနှစ်2023ဧပြီလကစပြီးတော့တရှိုးမှုကိုနိုင်ငံတော်ပုံကယ်မှုအဖြစ်နဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြှင့်တက်မှတ်လိုက်ပါတယ်။ကျူတောက်ပါတဲ့စိန်ပန်းရောင်ဖြစ်ပြီးတော့ဇွန်လ10ရက်နေ့2023မှာနယူးယောက်မြို့ကလေလံပွဲမှာ$38.4 နဲ့ရောင်းလိုက်ရတာပါခဲရောင်ဆွဲတဲ့စိန်ပန်းရောင်ဒုံးကြီးက $10.59 ရှိပြီးတော့တစ်ကရက်ကို $3,000 ကျော်ရရှိတာမလို့ဒီရောင်စိန်တွေထဲမှာတန်ဖိုးအမြင့်ဆုံးရရှိတဲ့စံချိန်အစ်တင်သွားပါတယ်သူကပေးထားတဲ့ဆုံးမဲ့ပန်းရောင် The Eternal Pink ဆိုတဲ့နာမည်နဲ့လိုက်ဖက်ပါတယ်တိတ်ကိုရှားပါတဲ့ပန်းခရမ်းရောင်ပါလို့စောသဘီလေးလံတိုက်ကပြောပါရင်ဒီစင်ကိုနောက်ကျောင်းပြီးခေါင်းပုံသွေးထားတာဖြစ်ပြီးတော့အတွင်းမှာလည်းအပြည့်နာစားခင်ပါရင်2019ခုနှစ်မှာ DBS ကုမ္ပဏီပိုင်းဘော့စဝါနာနိုင်ငံဒမ်ဆာမိုင်းကထွက်တဲ့ဒီပန်းရောင်စိန်ရိုင်းတုန်းက 23.8 ကရက်ရှိပြီးတော့သူ့ဖို့ရရှိခဲ့ပြီးတဲ့နောက်သွေးလိုက်တာ6လကြာမှတော့ရှားဖွေတွေ့ရှိသမျှစိန်တွေရဲ့အယောင်အလှဆုံးခရမ်းစွဲပန်းရောင်စိန်တုံးကြီးတုံးဖြစ်ရရှိခဲ့တာပါဒီပန်းရောင်စိန်ဒီမှာဒီအရောင်ဒီရွယ်စာအမျိုးစာအနာကင်းကင်းရရှိဖို့ကအထူးရှားပါတာဖြစ်ပါလေ လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတော့ယထာမတိုက်ခင်ကားပေါ်ကနေပြီးတော့လူသုံးဦးတည်တည်လေးလွတ်မြောက်သွားတာတွေ့ရပါတယ်မေလ10ရက်နေ့ညနေ4နာရီကျော်လောက်ကတက်ကဆစ်ပြည်နယ်ဖော်နီမြို့ရထားနဲ့ကားလမ်းအဖြစ်မှဖြစ်တာပါဒါရက်စ်မြို့စင်ကြေးဘုံမှဖြစ်ပြီးတော့ကားကရထားလမ်းကိုအဖြစ်ကားလမ်းကိုပိတ်တဲ့လက်တန်းကျလာပြီးတော့ကားကရှေ့ဆက်သွားလို့မရတော့တဲ့အချိန်မှာရထားကအိုးအော်ဆွဲပြီးတော့အရန်ကတ်လာနေပြီဖြစ်ပါတယ်ဒီတော့လူကြီးတစ်ယောက်နဲ့ကလေးတစ်ယောက်ကားပေါ်ကအရင်ဆင်းပြေးတာတွေ့ရပါတယ်နောက်လူကြီးတဦးကတော့ကားကိုရထားကဝင်မတိုက်မိခင်လေးမှတင်ကားပေါ်ကထွက်ပြေးနိုင်ခဲ့တာပါရဲရဲထုတ်ပြန်ကြရရတော့ဒီဖြစ်ရဲ့အတွင်းမှာလူထိခိုက်မှုမရှိခဲ့ပါဘူးရှိကိုလုံးဝမမြင်ရလောက်အောင်ဖြစ်ခဲ့ရတဲ့တဲမုံတိုင်းကြောင့်ကားစင်းပေါင်း100လောက်နေပါစင်တိုက်မိကုန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအယ်လိုနိုင်းပြည်နယ်မှာမေလ10ရက်နေ့ကဖြစ်သွားတာဖြစ်ပြီးတော့တဲမုံတိုင်းကြောင့်ရှေ့မမြင်ရတော့ဘဲနဲ့အဝေးပြေးလမ်းပေါ်ကကားတွေစင်တိုက်ကုန်တာကြောင့်လူ6ဦးလည်းသေဆုံးသွားခဲ့ပါတယ်။လူများပြားဒဏ်ရာရရှိခဲ့ပြီးတော့လူ30လောက်ဆေးရုံရောက်ခဲ့တာပါ။ပြည်နယ်ဖြတ်လမ်းမှန်55 I-55 ပေါ်ကနှစ်မိုင်လောက်အရှိန်မှာဖြစ်တာပါ။ကိုယ်ဝင်ကအစီပေါင်း40ကနေ60လုပ်ငန်းသုံးကအစီ30လောက်တိုက်မိကုန်ပြီးတော့ဒီထက်မှဂုံတင်ကအရှိကြီးတွေလည်းပါပါတယ်ဂုံတင်ကကြီးနှစ်စီးဆိုရင်မိပါလောင်ကျွမ်းသွားခဲ့တာပါအဲ့ဒီကလေထူးပြင်းထန်ပြီးတော့ I-55 လမ်းမှာဖျက်ဖောက်ထားတဲ့စိုက်ခင်းတွေစီကနေဖုံးလုံးကြီးတွေလွင့်လာခဲ့တာဖြစ်ပါတယ်ဇွန်လ4ရက်နေ့မှာပဲမြောင်းဝင်ကြီးကိုကိုအသက်50ပြည့်သွားခဲ့ပါတယ်ဗြိတိန်နိုင်ငံဒရိတ်ဆန်ယုံတယုံကအသက်အရှည်ဆုံးနိုးတိုက်တရဝါဖြစ်ပြီးတော့သူ့ရဲ့မွေးနေ့ကိုဇွန်လ4ရက်နေ့ကဆင်နွှဲခဲ့တာပါသူ့ထက်အသက်ငယ်တဲ့တငယ်ချင်းတွေဖြစ်တဲ့ Phil Grant နဲ့ Elvis Stone နဲ့အတူသူ့ရဲ့အကြိုက်ဆက်လက်ရွတ်နဲ့ Cherry ခရမ်းကျင်တီစားခဲ့ရပါတယ်ချင်ပန်စီမြောင်းဝင်နေ့ရဲ့ပညာတက်တန်းက33နှစ်ဖြစ်ပြီးတော့ကိုကိုကတော့အခုထိတာမန်မြောင်းဝင်နေ့ထက်ဆယ်စုနှစ်တခုမကအသက်ပိုရှိနေတာဖြစ်ပါတယ်သူမှာအသက်ကြီးလို့လေးဗနာယောဂါနည်းနည်းရှိတာကလွဲလို့အသက်ရှည်ပြီးတော့ကျန်းမာတယ်လို့ငွေအကောင်လေးတွေနဲ့အမိလိုက်ပြီးတော့တန်တုံးမြန်တုံးဖြစ်ပါတယ်။ကိုကိုကသူ့ရဲ့ဘဝတက်တန်းတစ်ချောင်းမှာတော့အိမ်၃ချိန်ပြောင်းခဲ့ရတာပါ။ Deadly Dragon ရုံကနေပြီးတော့ London အဲ့ဒီ London Dragon ရုံကနေမှအသက်33နှစ်မှာ Britain ကအကြီးဆုံး Whip Snake Dragon ရုံကိုရောက်လာခဲ့ပါတယ်။သူကအဲ့ဒီ Whip Snake Dragon ရုံကြီးရဲ့တက်ကြီးရွှေရည်တူအုပ်စုတွေရောက်လာပြီးတော့အိမ်မှာဂျိုးချာငှက်ကြီးကလိုက်ဒစ်ကတော့ဇူလိုင်လမှာ53နှစ်ပြည့်မှာပ
ါလူမှုမီဒီယာတရင်တိုလေးတွေကိုမအေးတန်တာကြောတင်ပြခဲ့တာပါအခုဆက်ပြီးကဘာတော်လာခီးသွားလိုက်ကြအောင်ပါကဘာရေချောင်းသွားလာရင်မှစွန်ဦးတီထွင်သူတွေလို့ပြောနိုင်တဲ့ဥရောပတိုက်ပြောက်ပိုင်းတိုင်း Viking တွေလွန်ခဲ့တဲ့နှစ်1000လောက်ကတစ်သားရွက်သင်္ဘောတွေနဲ့ရွက်လွင့်သွားခဲ့ကြပါတယ်အဲ့ဒီတစ်လေကြီးတွေရွှေသင်္ဘောတွေအကြောင်း အနည်းကလေ့လာနိုင်အောင်လို့မတ်စုမြတ်ဘုံကဒိမတ်နိုင်ငံကိုခေါ်သွားပါလိမ့်မယ်ခင်ဗျာ
ရောပါတိုက်နေရတော်တော်များများကို900စုကနေ17ရာစုရောက်တဲ့အထိရေချောင်းနဲ့သွာလာနေချဲ့ခဲ့ကြတဲ့ Viking တွေဟာဥရောပသမိုင်းအတွက်အရေးပါလာသူတွေဖြစ်ကြပါတယ်။ဒီနေ့ခေတ်မှာ Denmark, Norway နဲ့ Sweden နိုင်ငံတွေဖြစ်နေကြတဲ့ဥရောပတိုက်မြောက်ပိုင်း Scandinavian ဒေသမှာနေထိုင်ခဲ့ကြသူတွေကို Viking တွေမြောက်ပိုင်းသားတွေလို့ခေါ်တာပါ။အဲ့ဒီခေတ်တုန်းကသူတို့ဆောက်လုပ်ခဲ့ကြတဲ့တစ်လေကြီးတွေ၊ရွက်သင်္ဘောကြီးတွေဟာဒီနေ့ခေတ်သင်္ဘောတွေရေချောင်းသွာလာမှုတွေအပေါ်မှာအများကြီးလွှမ်းမိုးမှုရှိနေစေဖြစ်ပါတယ်။Viking တွေဘလို့နေထိုင်ခဲ့တယ်လဲရေချောင်းကနေဘလို့သွားလာနေချဲ့ခဲ့ကြတယ်လဲဆိုတာကို Viking တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Denmark နိုင်ငံ Roskilde မြို့က Viking Ship Museum ပြတိုက်မှာလေ့လာနိုင်အောင်လုပ်ထားပါတယ်လွန်ခဲ့တဲ့အနှစ်1000ကတိဆောက်ခဲ့တဲ့ Viking သစ်သားလှေကြီးတွေရွက်သင်္ဘောတွေအတိုင်းဆင်တူဆောက်လုပ်ပြီးတော့ရှေးဟောင်းတပိုင်းကိုလေ့လာနေကြတာဖြစ်ပါတယ
် We rebuilt them toin order to understand the capabilities of the Vikings
Viking တွေဘာတွေလုပ်နိုင်စွမ်းရှိခဲ့ကြသလဲဆိုတာကိုနားလည်သဘောပေါက်အောင်ကျမတို့လေကြီးတွေစောင့်ရဖြစ်ပါတယ်သူတို့ဘယ်လိုအတတ်ပညာတွေကိုကျွမ်းကျင်ခဲ့ကြသလဲလေကြီးတွေကိုဘယ်လိုတိစောက်ခဲ့ကြလဲဘယ်လိုမောင်းနှင်သွားလာနိုင်တဲ့ပညာတွေတက်ခဲ့ကြသလဲနောက်ပစ္စည်းကရိယာတွေကိုဘယ်လိုသုံးခဲ့ကြသလဲဆိုတာသိရအောင်ဖြစ်ပါတယ်အဲဒါမှသူတို့ရဲ့ရည်ကြီးမှုတမိုင်းနောက်ဘယ်လိုလူမှုအတိုင်းဝိုင်းတွေနဲ့နေထိုင်ခဲ့ကြသလဲဆိုတာတွေကိုကျမတို့ပို့ပြီးသိရှိသဘောပေါက်နိုင်မှာဖြစ်ပါတယ်
14မီတာအရှည်ရှိတဲ့ဒီတစ်လေကြီးကအဲ့ဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်လုံးကသွာလာခဲ့တဲ့ Viking တို့ရဲ့လေကြီးတစ်စင်းအတိုင်းပုံစံတူပြန်လည်တိစောက်ထားတာဖြစ်ပါတယ်။ရေချောင်းသွာလာမှုပိုင်းကျွမ်းကျင်သူတွေ၊သင်္ဘောတိစောက်မှုပိုင်းကျွမ်းကျင်သူတွေ၊ရှေးဟောင်းတပိုက်ပညာရှင်တွေပေါင်းပြီးတော့9နှစ်ကျော်အချိန်ယူတိစောက်ခဲ့ကြတာပါ။အခု Denmark နိုင်ငံဖြစ်နေတဲ့နေရာကကန်ယူရန်မြို့တစ်လျှောက်သွာလာကုန်ကူးခဲ့တဲ့လေကြီးတစ်ခုနဲ့ဆင်တူပြန်ပြီးတော့စောက်ထားတာလည်းဖြစ်ပါတယ်။မူလ Viking လေကြီးတို့ကတုံးခဲ့တဲ့တစ်တွေပြင်ပြားအကွေအကောက်တွေပုံစံအတိုင်းကိုဆင်တူဆောက်လုပ်ပြီးတော့ဘလောက်မြန်မြန်သွားနိုင်ခဲ့တယ်လဲလူပညောက်ကိုတင်နိုင်ခဲ့တယ်လဲစတာတွေကိုသိအောင်လုပ်ခဲ့ကြတာဖြစ်ပါတယ
် We found out that the only way to really find something out about the Viking age and about
Viking kiga အကြောင်းသိရနိုင်ဖို့ဆိုရင်ရွက်သင်္ဘောတွေကိုသူတို့ဘလို့ဆောက်တယ်လဲဘလို့ရွက်လင်းခဲ့ကြတယ်လဲဆိုတာကိုယ်တိုင်လုပ်ကြည့်မှရမယ်လို့ကျွန်တော်တို့သဘောပေါက်ခဲ့ပါတယ်သင်္ဘောတစ်စီးကိုစဆောက်တော့မှမိကုန်းတွေတန်းစီပေါ်လာပါတယ်သူတို့ဘလို့လုတ်ခဲ့ရလဲဘလို့တစ်ကိုတောထဲမှာရွေးခုန်လဲစသဖြင့်မေကုန်းတွေဇက်တိုက်ပေါ်လာပါတယ်ဒီအတိုင်းတင်မောဟောင်းကြီးကိုမြင်ရုံနဲ့ကအဲ့လိုမေကုန်းတွေထွက်လာမှာမဟုတ်ပါဘူ
းအခုပြားလိုက်တင်မောချင်းမှာပုံစံတူပြန်လျှောက်ထားတဲ့လေကြီးတွေတင်မောတွေကိုပြားလိုက်လာသူတွေချစ်ယုံချင်နိုင်တာမဟုတ်ပါဘူးအပေါ်ကိုတက်ကြည့်ပြီးတော့စီးပါစီးနိုင်ကြပါတယ်
I think still for a lot of people when they go to a museum it's something very abstract you know you're kept at a distance
လူတော်များများအတွက်ကပြားလိုက်တွေသွားတဲ့အခါရေပူရလောက်ပဲကြည့်ရလေ့လာလို့ရကြတယ်ထင်ပါတယ်ပြထားတာတွေကိုထိကြည့်ကန်ကြည့်လို့မရကြပါဘူးတချို့ကပန်ပေါင်းတွင်းထားတာမျိုးခက်ခွာခွာကနေကြည့်ရတာမျိုးပဲလုံနိုင်ကြတော့ကိုယ်နဲ့တိတ်အဆက်အဆက်မရှိသလိုမျိုးဖြစ်ပါတယ်ဒီမှာတော့လှေကိုဘလို့စောက်တယ်လဲလာပြီးတော့လေ့လာရင်ကိုယ်တိုင်တက်မှကန်တဲ့နေရာလောက်မှထိုင်ကြည့်လို့ရပါတယ်ကျိုးတွေကိုကိုယ့်လက်နဲ့ကင်ကြည့်နိုင်မယ်ကတ္တရာဈေးအနှံ့လည်းရတယ်ဆိုတော့အာယုံခံပြီးခံစားလေ့လာလို့ရကြပါတယ်အဲ့ဒါကြောင့်ဟိုးရင်တုန်းကဘလိုတွေလုပ်ခဲ့တယ်ဆိုတာကိုယ်တိုင်ဆက်ဆက်တွေးကြည့်မြင်ကြည့်လို့ရနိုင်ကြပါတယ
် Viking သင်္ဘောပြတိုက်ထဲကိုဝင်ကြည့်ရင်တော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကရှိခဲ့တဲ့သင်္ဘောကြီးတွေကိုတွေ့မြင်ရမှာဖြစ်ပါတယ်အဲ့ဒီခေတ်ခါတုန်းက Roskilde စိတ်ကမ်းမြို့ကိုတခြားကလာတဲ့သင်္ဘောတွေမဝင်နိုင်အောင်လို့မြို့စီဥတီထားတဲ့ရေလက်ကြားထဲမှာတမင်နစ်မြုပ်ခဲ့ကြတဲ့သင်္ဘော၅စီးကိုရေအောက်ကနေပြန်လဲဆယ်ယူပြသထားတာပ
ါ It was used as a part of a blockage up in the middle of the fjord in order to block
တိုင်းတစ်ပါးကလာတဲ့သင်္ဘောတွေ Roskilde ကိုရောက်မလာနိုင်အောင်ဒီလေကြီးအပါအဝင်တခြားလေကြီးလေးစင်းကို fraud ရေလက်ကြားထဲမှာတမင်ကိုနှစ်ပြီးအတားအဆီးလိုလုပ်ခဲ့ကြပါတယ်
အခုလိုပြန်လဲဆဲယူထားတဲ့လှေကြီးတွေရွက်သင်္ဘောတွေနဲ့ပုံစံတူပြန်လဲတိဆောက်ကြတဲ့အခါမှာ Viking တို့ရဲ့သင်္ဘောစောင့်နည်းပညာအထူးသဖြင့်ဆက်တွေမပေါ်သေးတဲ့အချိန်တုန်းကရသမျှပစ္စည်းတွေသုံးပြီးတော့လက်တွေနဲ့တိဆောက်ခဲ့တဲ့နည်းတွေတစ်ခုနဲ့တစ်ခုညီအောင်လို့ဘလို့လုပ်ခဲ့တဲ့ဆိုတဲ့နည်းတွေလက်မှုအထက်ပညာတွေကိုပို့ပြီးတော့သိရှိနားလဲသဘောပေါက်လာတယ်လို့ပြရိုက်သင်္ဘောချင်းတာဝန်ရှိသူတွေကပြောပါတယ်ကိုပန်ဟေဂန်မြို့တော်ရဲ့အနောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ Roskilde မြို့ကပြတိုက်မှာ Viking သမောတွေကို1980ပြည့်နှစ်ပိုင်းတွေကတိစောက်နေတာပါ ဗိုက်ကင်းတို့ခေတ်ထဲကလုထားတဲ့ထူးခြားတဲ့သင်္ဘောဆောင်နီးကိုနောက်မျိုးဆက်တွေအတွက်ထိမ့်သိမ်းထားနိုင်ဖို့အခုလိုပြလိုက်သင်္ဘောချင်းကစူးစမ်းနေတာဖြစ်ပါတယ
် You have to do it to be good to maintain the skills of doing it
ရသင်္ဘောဆောင်နီးတတ်ပညာကိုထိမ့်သိမ်းထားနိုင်ဖို့ဆိုရင်စောင့်နေမှပဲရမှာပါသင်္ဘောဆောက်သူတွေအနေနဲ့သင်္ဘောတွေအများကြီးစောင့်နေဖို့လိုပါတယ်စာအုပ်ဖတ်ရုံနဲ့သင်္ဘောဆောက်တက်လာမှမဟုတ်ပါဘူးအမြဲမပြတ်လက်တွေ့လုပ်ပြီးထိမ့်သိမ်းထားရမယ့်အစီအလာတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1100ကျော်လောက်ကသင်္ဘောတွေအကြောင်းသုတေသနာလုပ်မယ်ဆိုရင်ရှေးဟောင်းနီးတွေကျွမ်းကျင်အတက်တွေကိုပျောက်ပြတ်မသွားအောင်ထိမ့်သိမ်းမထားရင်ခေဟောင်းမှာဖြစ်ခဲ့တာတွေကိုသဘောပေါက်အောင်လုပ်လို့ရမှာမဟုတ်ပါဘူး
။900စုကနေ17ရာစုအထိတက်တန်းရှိခဲ့တဲ့ Viking ခေတ်မှာရွှေသင်္ဘောတွေကိုအသုံးပြုပြီးတော့ဥရောပတစ်လွှာကိုသွားလာကုန်ကူနေချဲ့ခဲ့ကြပါတယ်။တမိုင်းအထောက်ထားတွေအရမြောက်အမေရိကတိုက်အထိကိုပါရောက်ခဲ့ကြပါတယ်။
We know they were in north of America.
Viking တွေမြောက်အမေရိကကိုရောက်ခဲ့ပါတယ်။ Greenland ဒေသကိုအချိန်ချင်းသွားခဲ့ကြတယ်ဆိုတာကျွန်တော်တို့သိခဲ့ရပါတယ်။ရွက်ပြင်ကို Sturgeon ပုံ4000လောက်ထားတဲ့အတွက်လေဆံကိုလှော်နိုင်ခဲ့ကြတယ်ဆိုတာကျွန်တော်တို့သိခဲ့ရပါတယ်။ Viking တွေရဲ့ရွက်သင်းမောတွေအကြောင်းနဲ့ဒီသင်းမောတွေနဲ့ပတ်သက်တဲ့ကျွမ်းကျင်မှုပိုင်းကိုလွန်ခဲ့တဲ့အနှစ်40ကထက်စာရင်ဒီကနေ့ခေတ်မှာလူတွေပို့ပြီးသိလာကြတယ်လို့ထင်ပါတယ်။
လွန်ခဲ့တဲ့နှစ်ပေါင်း1000လောက်တုန်းကဥရောပတလွှာပင်လယ်ရေသာမကမြောက်အတ္တလန္တိတ်သမုတ်ကြာကြီးကိုပါဖြတ်ပြီးတော့ဥရောပမြောက်ပိုင်းသား Viking တွေနယ်လှည့်သွားလာနယ်မြေချဲခဲ့ကြပါတယ်။လှေကြီးတွေရွက်သမောတွေတုံးပြီးတော့ရေချောင်းကနေသွားလာခဲ့ကြတဲ့ Viking တွေကြောင့်ဒီကနေ့ခေတ် Scandinavian နိုင်ငံတွေဖြစ်လာခဲ့တာပါ။ဒါရမကကမ္ဘာသမောသမိုင်းနဲ့ရေချောင်းသွားလာရဲ့အတွက်ကိုပါအတူယူလေ့လာစရာတွေဖြစ်ခဲ့ပါတယ်။အခုလို Viking ခေတ်အကြောင်းကို Denmark နိုင်ငံRoskilde မြို့က Viking Ship Museum ပြတိုက်မှာအနီးကပ်လေ့လာနိုင်ကြပါရဲ့ရှင်ကျမအဆုမြတ်မောင်ပ
ါမဆုမြတ်မောင်ရဲ့ခီးသွွားအစီအစဉ်ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါဦးမယ
်ခုဒီနေ့ဗုဒ္ဓဦးနေ့အစောပိုင်းမှာတော့မြောက်ကိုရီးယားနိုင်ငံကပဲထိန်တက်ဒုံးနှစ်ဆင်းအရှိတ်ချမ်းကိုပြစ်လွတ်ခဲ့ပြီးတော့နှစ်ဆင်းစလုံးဟာဂျပန်ပင်လယ်ပြင်စီးပွားရေးဇုံတွင်းကိုကြောက်ခဲ့ပုံရတယ်လို့ဂျပန်ကာဝေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ပထမအလုံးကတော့အမြင့်31မိုင်နှုတ်နဲ့အကွာဝေးမိုင်340ကျော်ထိရောက်ခဲ့ပြီးတော့ဒုတိယအလုံးကတော့အမြင့်မိုင်31မိုင်နဲ့အကွာဝေးမိုင်380ကျော်ထိရောက်ခဲ့တယ်လို့ဂျပန်ကာဝေးဝန်ကြီးကပြောပါတယ်ဂျပန်ဘက်ကတော့တန်တမာကြီးလမ်းကြောင်းကတဆင့်ဒီဒုံးပစ်လွတ်မှုကိုကန့်ကွက်ထားတယ်လို့ပြောပါတယ်။အခုနောက်ဆုံးပစ်လွတ်တဲ့ပက်ထိန်တက်ဒုံးဟာအမေရိကန်ပိုင်နဲ့ဒါမှမဟုတ်အမေရိကန်ပိုင်ဒါမှမဟုတ်မဟာမိတ်တွေကိုချင်းချောက်မှုတစုံတရာရုတ်တရက်တော့မတွေ့ရသေးဘူးဆိုပြီးတော့အမေရိကန်စစ်ဘက်ကတော့ပြောပါတယ်။မြောက်ကိုရီးယားဟာပြီးခဲ့တဲ့တစ်ပတ်ကပဲတိုက်ချင်းပစ်ပက်ထိန်ဒုံးတစင်းပစ်လွတ်စမ်းသပ်ခဲ့ပြီးတော့ဒါဟာအမေရိကန်နဲ့သူ့ရဲ့ရန်သူတွေကိုသတိပေးချက်ဖြစ်တယ်ဆိုပြီးပြောပါတယ်။အမေရိကန်ဘက်ကနျူကလ িয়ার ထိပ်ဖူးတက်ဒုံးတင်ဆောင်နိုင်တဲ့ရင်းငုတ်တင်ပေါ်1980ကာလကလေးကဆိုရင်တော့တောင်ကိုရီးယားနိုင်ငံကိုပထမဆုံးအကျင့်ရောက်ရှိနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကအခုလိုမျိုးဒုံးစမ်းသပ်ပစ်ခတ်မှုလုပ်တာပါ။မနေ့အင်ကာနေကလည်းအမေရိကန်စစ်တီတူကိုရီးယားနိုင်ငံရဲ့ဇက်ကိုဖျက်ပြေးခဲ့ပြီးတော့မြောက်ကိုရီးယားဘက်ကသူ့ကိုဖမ်းထားတယ်လို့ယူဆပါရတယ်။အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးနိုင်ငံများရဲ့ဗန်ဒိုင်းဝန်ကြီးများစီဝေးမှာတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့သဘောကွဲခဲ့ကြတယ်လို့ကြွေးပြီးပြန်လည်ပြင်ဆင်ရေးမှာလည်းတိုးတက်မှုသိသာသာမရဘဲနဲ့အင်ကာနေမှာစီဝေးပြီးဆုံးသွားပါတယ်။ပူတွဲထုတ်ပြန်ချက်မှာရုရှားယူကရိန်းစစ်ပွဲအရေးအလုံးသဘောတူညီနိုင်မဲ့သကလုံးအတုံးနှုံညှိနှိုင်းမရဖြစ်ခဲ့ပေမဲ့အဓိကကိစ္စရပ်တွေမှာတူးတက်မှုရှိလာခဲ့တဲ့အကြောင်းအိန္ဒိယဗန်ဒိုင်းဝန်ကြီးကဒီနှစ်ရက်ကြာကျင်းပတဲ့ဗန်ဒိုင်းဝန်ကြီးများနဲ့ဘိုးဘန်အုပ်ချုပ်ရေးမှူးများထိပ်သီးအစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှူးကမတ်သိန်းကြီးထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Jonah Cummings တို့ဖြစ်ကြပါတယ်VOA America ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်တိုမီတာ24 50 51နဲ့လိုက်တာမီတာ190ပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကနေထုတ်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်တမောင်သားမှာ
This program has come to you from the Voice of America, Washington.